Welcome to the Voice of America in Burmese.
Mingla nyang jam khmyar wa shin na myo view American tan ga ni 2018 khu ni mela 19 ye taw cha ni nya bai myama ba da season ni ko myama san lo jain nya 9 nai ga ni 10 nai thi line no meter 24 25 30 ne 50 ne line lam meter 190 ro ga ni sa tin tan le ni bai khmyar ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါယာရူကနေဖေရှားခံထားရတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိအောင်မိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးမှုတွေရပ်တန့်ဖို့ FBI ညွှန်ကြားရေးမှူးဟောင်းကိုဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ် WikiLeaks website ထူထောင်သူ Julian Assange အပေါ်အာရမပြုကျင့်မှုဆွဆွဲချက်နဲ့အမှုဖွင့်ထားတာကိုတော့ဆွေတင်ဆွေးရရှင်းတွေကပြန်ရုပ်သေးပေးလိုက်ပါပြီတခါမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျမ်းမာရေးအခြေအနေကတော့အရင်တွေကထက်ပိုပြီးတော့တိုးတက်လာတဲ့အကြောင်းတာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီးတွေကပြောပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်ထဲမှာတော့မချာခင်မှာပြန်လည်စတင်တော့မယ့်27ရာစုပင်လုံးကြီးလာခံတက်ရောက်ဖို့အတွက် UNFC ညွှန်သောတိုင်းရင်းသားများ Federal Council အဖွဲ့ဝင်တွေကိုဖိတ်ကြားလိုက်ပါရယ
်a sente de motivo no solo un sentimento io ti cavo tutti i giorni per le sfide
KNP မျိုးသားတိုးတက်ရေးပါတီ KNPP ကအထွေထွေတွင်းမှုဥရွှေမျိုးတန်ပြောတော်ဖြစ်ပါတယ်အပြည့်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင် KNU ကင်မျိုးသားစည်းရုံးကတော့27ရာစုပင်လုံးကြီးလာခံအတွက်ကိုယ်စားလှယ်ရွေးချယ်လိုက်တဲ့အကြောင်းတခါ NLD ရှေ့နေဦးကိုနီလောက်ကြံခံမှုနောက်ဆက်တော့အခြေအနေနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယာရုကဖေရှားခံရတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးမှုတွေရပ်တန့်ဖို့ FBI ညွှန်ကြားရေးမှူးဟောင်းကိုသူဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးမှာပြောဆိုလိုက်ပါတယ်ပြည်ကြက်နှစ်သမ္မတရွေးကောက်ပွဲမှာထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားဆွေးနွေးကြဆက်နွယ်မှုတွေနဲ့ရုရှားဘက်ကဝင်ရောက်ဆွဲဖက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးဖို့အထူးရှေ့နေတူခန့်အပ်ဖို့ကိစ္စမှာလည်းသူ့ဘက်ကမေးခွန်းထုတ်ခဲ့တာမျိုးမရှိဘူးလို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားပါတယ်အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုစုံစမ်းစစ်ဆေးနေတာတွေရပ်ပစ်ဖို့ FBI ကြီးကဟောင်း James Comey ကိုတောင်းဆိုခဲ့တာဟုတ်မဟုတ်သတင်းတောက်တစ်ယောက်ကမီးမြတ်တဲ့အချိန်မှာတော့ပြန်မဖြေပဲနောက်မေးခွန်းမေးဖို့ပဲသမ္မတကပြောသွားပါတယ်သူနဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားရေးအဖွဲ့နဲ့ရုရှားဆူရကြဆက်နွယ်မှုမရှိတဲ့အကြောင်းကိုလည်းအမေရိကန်ပြည်ထောင်စုကအလဲပဲရောက်နေတဲ့ကိုလံဘီယာသမ္မတဟွာမန်နျူအယ်ဆန်တိုစ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်။ဒါပေမဲ့သူ့အနေနဲ့ဒီသူ့တယောက်တည်းအတွက်ကသာအမခံပြောနိုင်ပြီးတော့ရုရှားရဲ့ဘက်ကတော့သူမသိဘူးလို့ဆိုပြီးပြောသွားတဲ့အတွက်ကြောင့်ရွေးကောက်ပွဲမှာရုရှားဘက်ကပါဝင်နောက်ဆက်တာတွေတော့ရှိနိုင်တယ်ဆိုတဲ့သဘောမျိုးပြောဆိုသွားတာပါ။သမ္မတအင်ဂျီနိုနဲ့ပတ်သက်ပြီးအငြင်းပွားနေကြတာတွေဟာနိုင်ငံတော်ရဲ့ညီညွတ်ရေးကိုထိခိုက်စေတယ်လို့လည်းသမ္မတကပြောသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ထိမနိုင်သိမရဖြစ်လာနေတဲ့ပြည်တွင်းပြဿနာတွေကိုအင်ဂျီနိုမှခြံထားခဲ့ပြီးသမ္မတအဖြစ်ပထမဆုံးပြပခီးစဉ်ကိုဒီနေ့စတင်တော့မှာပါ။အခုလိုဖြစ်လာတာတွေပေါ့နိုင်ငံသမားတချို့ကလည်းအရင်အမေရိကန်သမ္မတရစ်ချတ်နစ်ဆန်သမ္မတအဖြစ်ကနေဆင်းပေးခဲ့ရတဲ့ဝါတာဂိတ်ပြဿနာအရှုပ်တော်ပုံနဲ့ခိုင်းနိုင်နေကြပါတယ်။သမ္မတထရမ့်ရဲ့ပြဿနာတွေထဲမှာယခင်နိုင်ငံတော်လုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်စစ်ဆေးနေတာကို FBI ခေါ်ပြည်တော်စုစုံစမ်းစစ်ဆေးဘီရိုဒါရိုက်တာ James Comey အနေနဲ့ရပ်တန့်ပေးဖို့ပြောခဲ့ကြောင်းစစ်ဆေးချက်တွေဖြစ်နေချိန် James Comey ကိုယာရုကထုတ်ပြစ်ခဲ့တာလည်းပါပါတယ်။ဒါအပြင်သမ္မတ Trump အနေနဲ့သမ္မတရွေးကောက်ပွဲအတွင်းရုရှားနိုင်ငံနဲ့ချိတ်ဆက်ခဲ့တာနဲ့အင်ဂျီနိုမှာရုရှားနိုင်ငံသားဝင်ကြီးနဲ့တွေ့ရမှာလဲနိုင်ငံတော်လှည့်ဝတ်ချက်တွေထုတ်ပြောခဲ့တယ်လို့စစ်ဆေးနေတာတွေအတွက်မေးခွန်းတွေထုတ်ခံနေရပါတယ်။Saudi Arabia, Israel နဲ့ Vatican နန်းတော်တွေပါရောက်မဲ့ဒီခီးစဉ်မတိုင်ခင်မနေ့ကပဲသမ္မတ Trump အနေနဲ့သတင်းထုတ်တွေနဲ့တွေ့ရမှာအခုလိုဖြစ်နေတာတွေအားလုံးကိုနောက်မှခြံထားခဲ့ဖို့မျှော်လင့်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီဘက်စော်ပိုင်းပြောခဲ့တဲ့မေကွန်းတဲမှာလည်းသမ္မတ Trump ကဒီခီးစဉ်နဲ့ပတ်သက်ပြီးထည့်ပြောမှာဘေးအန္တရာယ်ကင်းရှင်းရေးလုံခြုံရေးနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကသူ့ရဲ့ပထမဦးစားပေးတွေဖြစ်ပြီးမိတ်ဆွေနိုင်ငံဟောင်းတွေနဲ့ဆက်ဆံရေးတိုးချဲ့တာအပြင်မိတ်ဖက်နိုင်ငံအသစ်တွေလည်းဒီခီးမှာပေါ်ဆောင်သွားမယ်လို့ဆိုပါတယ်။မွတ်စလင်တွေပေါ်ယုံကြည်မှုမရှိတာတွေပြောခဲ့ပြီးအမေရိကန်နိုင်ငံထဲမွတ်စလင်တွေဝင်ရောက်လာမှုကိုကန့်သတ်ခဲ့တဲ့သမ္မတထရမ့်အနေနဲ့ဆော်ဒီအာရေဗျနိုင်ငံခီးစဉ်မှာတော့မွတ်စလင်ခေါင်းဆောင်တွေရှေ့မှာအစ္စလမ်ဘာသာအကြောင်းမေးခွန်းပြောဖို့ပြင်ထားပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့ညွှန်ပေါင်းတပ်ဖွဲ့တွေကဆီးရီးယားဆိုရတပ်စခန်တစ်ခုကိုတိုက်ခိုက်တာကြောင့်လူတချို့သေဆုံးပြီးထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ဆီးရီးယားဆိုရအရာရှိတွေကပြောဆိုလိုက်တယ်လို့ပဲဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လည်းရှုတ်ချလိုက်ပါတယ်။ဂျော်ဒန်နိုင်ငံနဲ့နေဆက်အနီးမှာဒီကနေ့လေကြောင်းကနေတိုက်ခိုက်တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ဆီးရီးယားစစ်တပ်နဲ့သူရမဟာမိတ်အဖွဲ့တွေရဲ့ IS ခြေမုံရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့လည်းဆီးရီးယားဆိုရအရာရှိတွေကပြောပါတယ်။ဆီးရီးယားဆိုရရဲ့အနီးကမဟာမိတ်ရုရှားကလည်းဆီးရီးယားစစ်တပ်ကိုတိုက်ခိုက်နေတဲ့ဒီလေကြောင်းတိုက်ခိုက်မှုဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။အမေရိကန်ဆိုရရာရှိတွေကတော့ဆီးရီးယားပြည်သူစစ်တပ်ဖွဲ့တွေကိုအထူးတပ်ဖွဲ့တွေကလေ့ကျင့်သင်တန်းပေးနေတဲ့တပ်စခန်းအနီးပြိပခကင်းလွတ်ဆုံသတ်မှတ်ထားတဲ့နေရာမှာစီကံချိုးပေါက်တဲ့ဆီးရီးယားဆိုရလိုလားတဲ့တပ်ဖွဲ့တွေကိုတိုက်ခိုက်တာဖြစ်တယ်လို့ကြေညာရင်းတွေမှာပြောပါတယ်။ဆီးရီးယားဆိုရကိုလိုလားတဲ့တပ်ဖွဲ့တွေဟာ ATF စစ်စခန်းအနောက်မြောက်ဘက်မှာတက်ဆွဲပြီးတင်ကားတွေ၊မြေတုဆက်ကြီးတွေ၊တန်ချက်ကားကားတွေ၊အမြောက်လက်နက်ကြီးတွေနဲ့ဆက်ရဲတရားကြီးတွေကိုတုံးပြီးတော့တိုက်ခိုက်ဖို့အသင့်အနေထားပြင်ဆင်နေတယ်လို့လည်းကမ္ဘာလေပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနပြောခွင့်ရပိုးမူဂျော့ချ်ချက်က VOA ကိုပြောပါရရှင်
။အီရန်နိုင်ငံမှာတော့သမ္မတရွေးချယ်ဖို့အီရန်နိုင်ငံသားတွေဒီနေ့မဲပေးခဲ့ကြပါတယ်။ဒီရွေးကောက်ပွဲမှာလက်ရှိသမ္မတဟာဆန်ရူဟာနီအနေနဲ့အီရန်ရဲ့စီးပွားရေးနဲ့အနောက်နိုင်ငံတွေနဲ့နျူကလ িয়ার ရေးသဘောတူညီချက်တွေပေါ်သူ့ရဲ့ကံကြွယ်ဖြစ်ရှင်းပုံတွေကိုဝေဖန်အပြစ်တင်နေတဲ့ conservative တွေနဲ့အပြင်းအထန်ရှင်ပြန်ရမှာပါ။သမ္မတရူဟာနီကတော့သမိုင်းဝင်နျူကလ িয়ার ရေးသဘောတူညီချက်ကြောင့်အီရန်ပေါ်အနောက်နိုင်ငံတွေရဲ့စီးပွားရေးအရေးယူပိတ်ဆို့တာတွေညော့သွားခဲ့တာကိုသူ့နိုင်ငံရေးအသာချက်အဖြစ်မျှော်မှန်းလှုပ်ဆောင်နေပါတယ်။ဒါပေမဲ့သူ့ကိုအဓိကရှင်ပြန်နေတဲ့ Abraham Raisi ကတော့ဒီသဘောတူညီချက်ရခဲ့ပေမဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးအဖွဲ့အစည်းတွေပေါ်ပိတ်ဆို့မှုတွေကဆက်ကျန်နေသေးတယ်ဆိုပြီးဝေဖန်နေပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေနိုင်ငံတော်တွေ့ရပြီးနိုင်ငံကြီးသုံးသက်သူတွေကတော့ရူဟာနီကိုလူကြိုက်များဆုံးလို့ရှုမြင်နေကြပါတယ်။တကယ်လို့သမ္မတရူဟာနီအနေနဲ့သမ္မတလောင်းကိုစလဲ၄ယောက်ကြားလိုအပ်တဲ့မဲအများစု50ရာခိုင်နှုန်းမရဘူးဆိုရင်တော့နောက်သတင်းပတ်ထဲမှာပဲနောက်တစ်ချိန်ထိတ်ဆုံးမဲရသူ2ဦးကြားပြန်ရွေးချယ်ပွဲတွေကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်ဒီအမေရိကန်တန်ကနေတောက်ကြနေညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့တင်ပြပေးသွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျမ်းမာရေးအခြေအနေဟာအရင်ကြီးကထက်ပိုပြီးတော့တိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး15ဦးပါအဖွဲ့တွေကအုံနောက်နဲ့အာယုံကျော်စေကုဌာနဌာနမှူးဒေါက်တာဝင်းမစ်သက်ကသတင်းတောက်တွေကိုပြောပါရစေ။မင်းရမလို့ရှားနိုင်တဲ့ဘယ်ပဲကောင်းတဲ့ဘယ်ပဲကလည်းဘူးထုတ်ရှားနိုင်လာပြီ။အဲမင်းရကကျမတို့မေးတာကိုမဖြေနိုင်ဘူးနဲ့ဒီနေ့စကားတော့ပြောလို့မရဘူးပေါ့။အစညာပဲရှမ်းပြီးဖြေထားတယ်စကားလည်းပြောလို့ပြောနိုင်တယ်။အဲကျမတို့ကလည်းမြောက်ပြပါဆိုသူမြောက်ပြလာနိုင်တယ်ပေါ့။
သူရဦးတင်ဦးတက်ရောက်ကုသမှုခံယူနေတဲ့ရန်ကုန်ပြည်သူစေယုံကြီးအထူးကျက်မှတ်ကုသဆောင်ကိုဆရာတော်အရှင်ဆန္ဒတိကလည်းဒီနေ့မွန်လွဲပိုင်းတော့ကကြွားရောက်ပြီးသူရဦးတင်ဦးကိုအားပေးစကားမင်ကြားသွားပါရယ်ဦးတင်ဦးဟာအမောက်ခင်မှာနိုင်ငံသူနိုင်ငံသားတွေကိုနိုင်ငံရေးအတွေးခေါ်နဲ့ပတ်သက်တာတွေဒီမိုကရေစီအရေးလူ့ခွင့်ရေးနဲ့ပတ်သက်တဲ့အုံနောက်သွေးကြောတွေဖွင့်ပေးခဲ့တဲ့အကြောင်းဒီစကားဟာမှန်ကန်တဲ့အကြောင်းနဲ့ဒီမှန်တဲ့သစ္စာစကားကြောင့်ဦးတင်ဦးခံစားနေရတဲ့ဝေဒနာတွေပျောက်ပါစေလို့ဆရာတော်ကသစ္စာပြုဆုတောင်းပေးသွားတယ်လို့ဦးတင်ဦးကလည်းသစ္စာပြုခိုင်းတယ်လို့အရှင်ဆန္ဒအဓိကကသတင်းတောက်တွေကိုမိတ်ချသွားပါရယ်အသက်62နှစ်အရွယ်သူရဦးတင်ဦးဟာပေါ်ထူးနေကနေအိမ်ရေချိုးခန်းထဲမှာချော်လဲပြီးမိသွားတာကြောင့်စိတ်ရုံကိုအရေးပေါ်ပို့လိုက်ရတာပါNLD ပါတီအတွက်အထူးမန္တန်ကြီးတစ်ခုဖြစ်တယ်လို့တန်ဖိုးထားပြောဆိုကြတဲ့သူရဦးတင်ဦးဟာမြန်မာနိုင်ငံအာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေမှာအထူးထင်ရှားတဲ့တက်မတော်ဗိုလ်ချုပ်ကြီးဟောင်းတူဖြစ်ပါရဲ့ရှင်
။တရုတ်သမ္မတရှီကျင်းပင်ကတောင်ကိုရီးယားနဲ့ဖြစ်နေတဲ့တင်းမာမှုအဆုံးသတ်ရေးကူညီဖြည့်ရှင်းပေးဖို့ဆန္ဒရှိကြောင်းထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားချင်းချောက်မှုကနေကာကွယ်ဖို့ထပ်လွှတ်ခေါ်တဲ့နည်းပညာအဆင့်မြင့် American Missile Dome ကာကွယ်ရေးစနစ်ချထားလိုက်ပြီးတရုတ်နဲ့ဆက်ဆံရေးအခုလိုတင်းမာလာခဲ့တာပါ။အခုလိုတင်မာလာခဲ့တဲ့အပေါ်ပြည်လျောင်ဖြည့်ရှင်းဖို့နဲ့ဆက်ဆံရေးပုံမှန်ပြန်ဖြည့်အောင်ကြိုးပမ်းဖို့ဆန္ဒရှိထားတယ်လို့တရုတ်သမ္မတရှီကတောင်ကိုရီးယားအထူးတန်ကိုယ်စားလှယ်လီဟေးချန်နဲ့ပြည်ချင်းမှာဒီနေ့တွေ့ဆုံစင်မှာပြောခဲ့တာပါလက်ရှိတင်မာမှုတွေကနေတောင်ကိုရီးယားစီးပွားရေးကိုပြင်းပြင်းထန်ထန်ထိခိုက်နေတာကြောင့်တရုတ်နဲ့ဆက်သွယ်လမ်းကြောင်းပြန်ဖွင့်တာပေါ်နဲ့ဒီပြဿနာကနေထွက်ပေါက်ရရေးအဖြေရှာဖို့အတွက်တောင်ကိုရီးယားသမ္မတအနေနဲ့အထူးတန်မှန်ကိုအခုလိုတရုတ်ကိုဆေလွတ်ခဲ့တာဖြစ်ပါတယ်ခင်ဗျ
ခလနစ်တာစစ်စင်းမြင်းမြတ်မှုတွေနဲ့ကြုံနေရတဲ့ WikiLeaks website ထူထောင်သူဩစတြေးလျနိုင်ငံသား Julian Assange အပေါ်အရမပြုကျင့်မှုဆွဆွဲချက်နဲ့အမှုပွင့်ထားတာကို Sweden ဆိုရရှင်တွေကပြန်ရုပ်သိမ်းပေးလိုက်ပါတယ်အရမပြုကျင့်မှုဆဲချက်နဲ့Julian Assange ကိုတန်တရားရှိပြီးကနေဦးစုံစမ်းစစ်ဆေးနေတာတွေကိုဆက်မလုပ်တော့ဘူးအစိုးရရှိနေအဖွဲ့အကြီးအကဲ Marian Nee ကဆုံးဖြတ်လိုက်တဲ့အကြောင်းအစိုးရရှိနေရုံကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီဆွဆွဲချက်နဲ့ပဲ Sweden နိုင်ငံက Assange ကိုအလိုရှိခဲ့ပေမဲ့လို့တောင်အမေရိကဒေသနိုင်ငံတစ်ခုဖြစ်တဲ့ Ecuador ကသူ့ကိုနိုင်ငံရေးခုလုံခွင့်ပေးထားတာပါသူကိုဖမ်းဆီးပြီးတော့တခြားနိုင်ငံတစ်ခုကိုလွှဲပြောင်းပေးတာမျိုးလုပ်လို့မရအောင်လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာ2012ခုနှစ်ကတည်းကသူခုလုံနေခဲ့တာဖြစ်ပါတယ်အမေရိကန်လူကြိုးရေးဆိုင်ရာအချက်လက်တွေကိုခိုးယူခံရပြီးတော့ဒီ WikiLeaks website မှာဖြန့်ဝေခဲ့တဲ့2010ခုနှစ်လောက်ကစပြီးတော့အမေရိကန်တရားရေးဌာနကလည်း Assange ကိုစုံစမ်းစစ်ဆေးနေတာပါ2010ခုနှစ်တုန်းကအမေရိကန်ပြည်သူ့ကိုအဓိကထားပြီးတော့လုံခြုံရေးဆိုင်ရာအချက်လက်တွေကိုခိုးယူဖို့အမေရိကန်စစ်ဘက်ထောင်လိုင်းရေးဆိုင်ရာလေ့လာသုံးသပ်သူတဦးကဒီလေ့လာသုံးသပ်သူတဦးကို WikiLeaks ကညွှန်ကြားခိုင်းစေခဲ့တာဖြစ်တယ်လို့ဒီ CIA ညွှန်ကြားရေးမှူး Mike Pompeo က Washington DC မြို့တော်မှာပြီးခဲ့တဲ့လတော့ကပြောဆိုသွားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတော့နိုင်ငံရှိပိုင်းလောက်ကပြည်နယ်မှာလမ်းဘေးထောင်ပုံးပေါက်ကွဲမှုကြောင့်အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့အရက်သား17ယောက်ထဲမှနေသေဆုံးသွားပါတယ်။မိုဟာမက်အာကာ KI မှာဒီနေ့ညနေကမင်္ဂလာဆောင်တစ်ခုကနေပြန်လာသူတွေလိုက်ပါတဲ့ကဟာလက်လုံပုံးနဲ့တက်ခတ်ခံရတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး9ယောက်နဲ့ကလေး9ယောက်ပါပါတယ်။ဒီတိုက်ခတ်မှုမှာဘယ်သူကမှသူ့လူလက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူးတကယ်တော့အာဖဂန်နစ္စတန်နိုင်ငံမှာဒီနှစ်ပထမ၄လပိုင်းအတွင်းပဋိပက္ခတွေကြောင့်ကလေးငယ်တွေသေဆုံးရတဲ့နှုန်းဟာ21ရာခိုင်နှုန်းတိုးတက်လာတဲ့ကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကသတိပေးပြောဆိုပြီးတဲ့နောက်ရပိုင်းအတွင်းမှာပဲဒီတိုက်ခတ်မှုဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့နယ်က Times Square မှာလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်သူအဖြစ်ဆွဆွဲခံထားတဲ့အမျိုးသားကိုဒီကနေ့နယူးယောက်ရဲတပ်ဖွဲ့ကလူသတ်မှုနဲ့တရားစွဲလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းအမျိုးသမီးတဦးသေဆုံးပြီးလူ30ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။ကားနဲ့တိုက်တဲ့သူဟာအသက်26နှစ်အရွယ်အမေရိကန်နိုင်ငံသား Richard Rogers ဆိုသူဖြစ်ပြီးတော့သူဟာအရင်တုန်းကလည်းဒီမူးယစ်တောက်စားပြီးကားမောင်းတဲ့အတွက်ဖမ်းဆီးခံထားရမှုသူဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုမခင်ဖြူထွေးနဲ့ကိုမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးအမေရိကန်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်တွင်းမှာနိုင်ငံရေးပြဿနာတွေရင်ဆိုင်နေရချိန်မှာပဲပထမဆုံးအကြိမ်ပြည်ပခီးစဉ်အဖြစ်နဲ့ဒီကနေ့တောက်ချာနေမှာအင်ဂျီတော်ကနေထွက်ခွာมาဖြစ်ပါတယ်အရှိအလေပိုင်းနဲ့ဥရောပ၄နိုင်ငံခီးစဉ်ဟာသမ္မတထရမ့်အတွက်စိန်ခေါ်မှုတစ်ခုဖြစ်မယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ဒီအကြောင်းကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အငင်းပွားစရာကိစ္စရပ်တွေကြေကြေလောင်လောင်ထွက်ပေါ်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့အရှိအလေပိုင်းနဲ့ဥရောပခီးစဉ်ဒီကနေ့တောက်ချာနေမှာစတင်လိုက်ပါပြီအမေရိကန်သမ္မတဒေါ်တော်များများဟာသူတို့ရဲ့နိုင်ငံတကာခီးစဉ်တွေကိုကနေဒါမက္ကဆီကိုစတဲ့အင်းကြီးချင်းနိုင်ငံခီးစဉ်တွေနဲ့စတင်လေးရှိပေမဲ့သမ္မတထရမ့်ကတော့ Saudi Arabia နိုင်ငံကိုအရင်သွားမှာပ
ါ With the safety security and interests of the American
အမေရိကန်လူထုရဲ့အကျိုးစီးပွားဘေးကင်းလုံခြုံရေးအတွက်ဦးစားပေးဆောင်ရွက်တဲ့အနေနဲ့မိတ်ဆွေဟောင်းနေနဲ့ပုံမှန်ခံရတဲ့ဆက်ဆံရေးထူထောင်သွားမှာဖြစ်တယ်လို့မိတ်ဆွေတွေလည်းရှာဖွေသွားမှာပ
ါ Sorry Arabia နိုင်ငံပြီးရင်တော့သမ္မတထရမ့်မှာ Israel Vatican နဲ့ Brussels နိုင်ငံမှာကျင်းပမဲ့ NATO မြောက် Atlantic ဆက်စားချုပ်အဖွဲ့ကြီးရဲ့အစည်းအဝေးကိုတက်ရောက်မှာပါ Sicily မှာကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာစင်တာကနိုင်ငံရေးအကဲခတ် Heather Conley က
It's certainly an incredibly ambitious trip. Usually presidents wait
a little bit. တဟာတကယ့်ကိုအဆိုင်စီစဉ်ခဲ့တဲ့ခီးစဉ်မှာအရှိအလဲပိုင်းရေဟာရှုပ်ထွေးလွန်းလာကြောင်းသမရတွေဟာအချိန်အတိုင်းတာတစ်ခုထိစောင့်ကြည့်ပြီးမှသာစတင်လှုပ်ဆောင်လို့ရှိပါတယ်
။သမရအင်မီရောကတော့ဒီခီးစဉ်ကိုတမိုင်းဝင်ခီးစဉ်အဖြစ်ရည်ညွှန်းပြောဆိုထားပြီးထရမ့်ဟာကမ္ဘာဘာသာကြီးသုံးခုရဲ့အထွတ်မြတ်ထားရနေရာကိုတွားရောက်တဲ့ပထမဆုံးသမရဖြစ်လိမ့်မယ်လို့ဆိုပါတယ်။ Saudi Arabia နိုင်ငံကိုရောက်ရင်တော့အာရဗ်နိုင်ငံကခေါင်းဆောင်တွေနဲ့လည်းသမရထရမ့်တွေ့ဆုံပြီးမိန့်ခွန်းပြောကြားသွားမှာပါ။ Islam အစွန်းရောက်တင်တဲ့ American RS ဆက်ဆံရေးနဲ့ပတ်သက်ပြီးပြောကြားသွားဖို့ရှိပါတယ်။မူဝါဒရေးရာဆိုင်ရာ Washington Institute ကပင်လယ်ကွင်းနဲ့ဆွမ်းအင်မူဝါဒဆိုင်ရာအကြီးအကဲ Simon Henderson က
Saudi Arabia is delighted.
ခီးစဉ်နဲ့ပတ်သက်လို့ Saudi Arabia ကကြေညာမှာပါအမေရိကန်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေမှာသူတို့ကမှီခိုနေရတာပါသမ္မတအိုဘားမားတို့ကသူဟာအီရန်ကိုမျက်နှာသာပေးခဲ့တယ်ဆိုပြီးအကြီးအကျယ်မကြေညာဖြစ်ခဲ့တာပါ
အစ္စရေးနိုင်ငံကိုရောက်ရင်တော့သမရထရမ်မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအပြင်ပါလက်စတိုင်းသမရမမ်မွတ်အဘတ်စ်နဲ့လည်းတွေ့ဆုံမှာပါ။အမေရိကန်သမရရွေးကောက်ပွဲအပြီးသဘောထားကွဲလွဲမှုတွေကိုပြန်လည်ကူစားဖို့မဟာမိတ်တွေရဲ့စိုးရိမ်မှုတွေကိုဖြေပျောက်ဖို့နဲ့သမရထောက်ဝန်တွေကိုနိုင်ငံနေနေထမ်းဆောင်နေတယ်ဆိုတာကိုပြသဖို့ဒီခီးစဉ်ကိုအသေးချာဆီစဉ်ခဲ့တာပါ။ဒါပေမဲ့လည်းသမရထရမ်ရဲ့အငင်းပွားစရာကိစ္စရပ်တွေနဲ့မထင်မဖဲပြောဆိုတတ်မှုတွေကြောင့်အဆင်ပြေပါမလားဆိုတဲ့သုံးသပ်မှုတွေလည်းရှိနေတာပါ။ကွန်လေးက
I think the world is just fascinated right now with what is going on within Washington.
နိုင်ငံရေးပြောင်းလဲမှုသမရရဲ့အနေအထားစရာတွေပါဝင်တဲ့ Washington ကနိုင်ငံရေးအခြေအနေဘာဖြစ်နေတယ်လဲဆိုတာကိုကဘာကြီးကစိတ်ဝင်စားနေတယ်လို့ထင်ပါတယ်။သမရရဲ့လှုပ်ရှားမှုတိုင်းကိုစိုးတိတ်ထိတ်ထိတ်နဲ့စောင့်ကြည့်နေရမှာလားဆိုတာကလည်းအထူးကအရေးကြီးတဲ့မေးခွန်းပါ
။သမရအနေနဲ့ဒီခီးစင်မှာပြဿနာအကြီးအကျယ်မရှိဘဲအောင်မြင်မှုအနိုင်ငယ်ဆောင်ကျင်းပေးလာနိုင်တဲ့ဆိုရင်ကိုဒါဟာလုံလောက်နေပါပြီလို့အင်ဗီရောအနေနဲ့ယူဆနိုင်ကြောင်းနိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါရယ်ခင်ဗျာ။
ရရှိမြန်မာနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးသဖြင့်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်လုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတော့လဲလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြစ်ကိုဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမေးခွန်းတွေနောက်ကိုယ့်ရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လစ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေ냐ပဲမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုတစ်ခါတော့27ရာစုပင်လုံးကြီးလာကန်တဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ NCA ခေါ်အဖြစ်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်တချို့စီကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်တက်ရောက်ဖို့အတွက်ဖိတ်ကြားစာတွေရောက်ရှိနေပြီဖြစ်ပါတယ်။ညီလာခံအတိုင်းမီက NCA လက်မှတ်ရေးထိုးဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေဟာလာမယ့်ရက်ပိုင်းမှာအစည်းအဝေးပြန်လည်ကျင်းပပြီးတော့ဆုံးဖြတ်မယ့်အခြေအနေရှိနေပါတယ်။27ရာစုပင်လုံးမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာမယ့်အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်ကျင်းပဖို့၄ရက်အလိုမှာညီလာခံတက်ရောက်ဖို့အတွက်ဖိတ်ကြားတာတွေစတင်ခဲ့ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ UNFC အဖွဲ့ဝင်တချို့ကဖိတ်ကြားစာလက်ခံရရှိကြောင်းပြောပါတယ်။ကီနီမျိုးသားတိုးတက်ရေးပါတီ KNPP ကဖိတ်ကြားစာကိုဒီကနေ့မနက်မှာရရှိကြောင်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥရွှေမျိုးတန်းကအခုလိုပြောပါတယ်
။ဒီစာကိုကျွန်တော်တို့အခုပဲရောက်ပါတယ်။ခဏလေးမှရောက်ပါတယ်။ဘာလို့ဒီအထူးဖိတ်ကြားလို့ဒီအခုလိုခေါ်တယ်အထူးဖိတ်ကြားလို့ဆိုရင်တိုက်တယ်နော်ဖိတ်ပါတယ်
။ညီလာခံတက်မတက်ကိုတော့လာမဲ့ UNFC အစည်းအဝေးမှာပူးပေါင်းဆုံးဖြတ်သွားမယ်လို့လည်းဥရွှေမျိုးတန်းကပြောပါတယ်။
ကျွန်တော်တို့ကတော့ဒီပေါ်လေတပ်ပေါင်းစုနဲ့ကမ္ဘာကြီးမှာအဆင်ပြေဖြစ်တော့ဒီ US တပ်ပေါင်းစုရဲ့အဆင်ပြေမှုဒီမှာကျွန်တော်တို့ဆုံးဖြတ်နေတယ် US တပ်ပေါင်းစုစီကလည်းတကယ်လို့ဒီလက်ထဲမှာခေါ်ပေးနေတယ်ဆိုတော့အဲ့ဒီ US ပြည်ထောင်စုကတော့ဒီလိုကျွန်တော်တို့ဒါအဆင်ပြေမှာဖြစ်ပါတယ
်အခြား UNFC အဖွဲ့ဝင်ဖြစ်တဲ့ Lao Democratic Union LDU ကတော့ညီလာခံဖွင့်ပွဲနဲ့ညစာစာပွဲတက်ရောက်ဖို့ဖိတ်ကြားစာကိုရရှိကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ်
။ဒီမဆက်လို့ရနေဒီတော့ဆီဗီဒီယိုချင်းပြင်မှာခလုံးမှာပေါ့။ကံတိုင်းပြန်နိုင်မှာတော့ဆက်စီရမယ့်ဂုဏ်ပြောင်းရမယ့်ပိုင်းမှာပြန်ဆက်သွားစာပွဲရှိတယ်ပဲ။ဒီလိုမျိုးတွေကလည်းအများမရဘူး။အဲဒီမျိုးဆက်တင်ကတော့ရည်ရွယ်ချက်ရှိရှိတယ်။ဒီမျိုးဆက်တော့ချမယ်
မွန်ပြည်သက်ပါတီ NMSP ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။UNFC အဖွဲ့မှာတိုင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်ပြီးလောလောဆယ်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝါမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။ကျန်းအဖွဲ့9ဖွဲ့ကတော့ NCA လမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ UNFC အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းအတိုင်းသွားမယ်ဆိုတဲ့ကတိကဝတ်ကိုလက်မှတ်ရေးထိုးရင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကို
ကိုယ်စားလှယ်အဖြစ်တယောက်နိုင်ငံကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဘက်ကတင်ပြခဲ့ကြောင်းနဲ့ KNPB ဗဟိုကော်မတီကဒီကတိကဝတ်ကိုလက်မှတ်မြေထိုးဖို့ဆုံးဖြတ်ထားကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့ညီလာခံမှာလေးလာသူဒါမှမဟုတ်အထူးအဲ့တဲ့အဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်မရရှိရင်တယောက်မှမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။NCA လမ်းကြောင်းပြင်ပကနေအစိုးရနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့ WSA ဝါတပ်ဖွဲ့ဦးဆောင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကတော့သူတို့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီကိုဖိတ်ကြားလာရင်27ရာစုပင်လုံကိုတက်ရောက်ဖို့အစဉ်အသင့်ရှိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ် TNLA ခေါ်ပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့သူတို့အဖွဲ့ကိုတည်တံ့ဖိတ်ကြားတာမရှိကြောင်းအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံမူတက်အိုက်ကျော်ကပြောပါတယ
်ဒီလိုမှတော့မရှိဘူးဒီဝါပေရောက်မလားရောက်လာမလားမသိဘူ
းလား WSA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒီလ24ရက်နေ့ကနေ28ရက်နေ့အထိကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုကိုယ်စားလှယ်စုစုပေါင်း900လောက်ကိုဖိတ်ကြားထားတာဖြစ်ပါတယ
်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်အခုဒီခါမှာတော့မှာလဲ27ရာစုပင်လုံညီလာခံနဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်ကရင်ပြည်နယ်လိုင်းဘွဲမြို့နယ်လေးဝါးစခန်းမှာကျင်းပတဲ့ KNU ကရင်မျိုးသားစီယုံရဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကနေ27ရာစုပင်လုံးဒုတိယအခြေညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်တွေကိုရွေးချယ်ပြီးစီခဲ့သလိုဒေသအဆင့်နဲ့အမျိုးသားအဆင့်နိုင်ငံရေးစုနေဘွဲကနေတင်ပြလာတဲ့အချက်ဒီပေါ်မှာဆွေးနွေးသွားမယ်လို့ KNU တာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီအခြေအနေကိုတော့ထိုင်းခြေစိုက် VOA သတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမေလ24ရက်နေ့မှာကျင်းပပြုလုပ်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယကြိမ်ညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်29ဦးကို KNU ကရင်မျိုးသားစည်းရုံးရဲ့ဗဟိုလုံးမှုဆောင်စည်းဝေးကနေရွေးချယ်လိုက်ပြီလို့အထွေထွေသွင်းရမှုဘဒုစောတတုံမှုက VOA ကိုပြောပါရစေ
ကျွန်တော်တို့ဒီတန်တရီ9ရက်မှာပါဝင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်များပေါ့နော်ပါဝင်ထားတဲ့ပုဂ္ဂိုလ်တွေနဲ့နောက်ထပ်ပါဝင်တော့ဝင်ဆွေးနွေးဖို့လိုက်ပါသွားမယ်အဖွဲ့ရပေါ့နော်ဆိုတော့ဒါတော့စမတ်ထားတဲ့ဥည်ရရတော့ကျွန်တော်သွားကြအောင်အကုန်လုံးပါမယ်ဆိုတော့29ရောက်ပေါ့နော်အမှန်တကယ်ကတော့25ရောက်လောက်တော့ရှိမှာပေါ့
ကရင်ပြည်နယ်လှိုင်းပွဲမြို့နယ်က KNU တပ်မကွန်နစ်ဌာနချုပ်လေးဝါစကန်းတွင်မေလ15ရက်နေ့ကနေဒီကနေ့ထိကျင်းပပြုလုပ်တဲ့ KNU ဗဟိုလုံးမှုဆောင်ကော်မတီစည်းဝေးကနေရွေးချယ်ခဲ့တာပါကိုယ်စားလှယ်ဖွဲ့ကို KNU ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကနေအဖွဲ့ခေါင်းဆောင်ဖြစ်ဦးဆောင်သွားမှာဖြစ်ပြီး27ရာစုပင်လုံညီလာခံတွင်တင်ပြမဲ့အကြောင်းအရာတွေကိုတော့ဘသူစောတတူမှုကခုလိုဆက်ပြောပါတယ်
ဒီကဲ process ပေါ်မှာမှုကြည့်တော့နော် process ကကျွန်တော်တို့ပြီးခဲ့တဲ့ data အချင်းနဲ့မြေသားချင်းစုပွဲတွေအနေနဲ့တော့တက်လာတဲ့ system ပေါ်မှာမှုကြည့်ပြီးတော့ကျွန်တော်တို့လုပ်ခဲ့တဲ့ master တုံးကတခါကျွန်တော်တို့ working committee ပေါ့နော်အလုပ်ဖွဲ့စုထိုင်တယ်အဲ့ဒီအလုပ်ဖွဲ့စုကနေပြီးတော့ညှိနှိုင်းကြတာပေါ့ဗျာအဲ့ဒီအခြေခံပေါ်မှုကြည့်တော့တခါသူရလေးတွေစုရဲတုံးကလုပ်ထားတယ်အဲ့ဒါကိုဒီဘက်ကိုပြန်ရောက်လာတော့ဒီပြီးခဲ့တဲ့လကပဲကျွန်တော်တို့ကတက်ပြီးတွေ့တဲ့ social change ကိုဆီဝင်ဆိုတော့အဲ့ဒါမျိုးလေးတော့ရှင်းနေတာရှိပါတယ်
ဒီကနေ့ဆီကျင်းပခဲ့တဲ့ KNU ဗဟိုလုံးမှုဆောင်ဗဟိုကော်မတီစည်းဝေးတန်းမှာကော်မတီဖွဲ့စည်းတာဝန်ပေးအပ်တာတွေငင်းချာရေးလုပ်ငန်းစဉ်နဲ့ပတ်သက်တာတွေပြန်လည်သုံးသပ်မှုတွေပြုလုပ်ခဲ့တယ်လို့သူကဆိုပါတယ်။ဧပြီလမှာကျင်းပပြုလုပ်ခဲ့တဲ့ KNU ညီလာခံရဲ့ရွေးကောက်ပွဲမှာတမတော်အုပ်စုနဲ့အလင်းသိတဲ့ပုဂ္ဂိုလ်တွေသာရွေးချယ်ခံရပြီးသဘောထားသိမှတူတွေလို့သတ်မှတ်ခံရတဲ့အုပ်စုဘက်ကအရွေးချယ်ခံရတာမရှိတဲ့အပေါ်မှာပြည်တွင်းပြည်ပကရင်အင်အားစုတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်။လက်ရှိ KNU ခေါင်းဆောင်တွေအနေနဲ့လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခအခြေအနေကနေတွေ့ဆုံညှိနှိုင်းဖြေရှာသွားမဲ့လုပ်ငန်းစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်လို့ဘဒုစောတတို့မှကခုလိုဆက်ပြောပါတယ်
ကျွန်တော်အနေနဲ့ကတော့ဒီတွေ့ဆုံဆင်းရဲညှိနှိုင်းတာကတော့အရေးကြီးဆုံးဖြစ်ပါတယ်အဲတော့အဲ့ဒီအနေအထားတစ်ခုကိုသွားနိုင်လို့အားလုံးဝိုင်းစိုးစားကြဖို့လို့ဆိုတာဒါနဲ့အဖွဲ့ကြီးတွေရဲ့ရပ်တည်မှုတွေအနေအထားရင်ကြည့်ကြတဲ့အခြေခံပေါ်မှာမူတည်ပြီးတော့သူတို့စဉ်းစားမှုတွေဖွဲ့ပြားတယ်ဆိုပေမဲ့အားလုံးကတော့ဒီဆုံးသူလေးညီငယ်ဖြည့်ရှာနိုင်တဲ့အနေအထားတစ်ခုကိုဝိုင်းရှာကြဖို့လိုပါတယ်ဘလို့ချင်းနေအောင်ပါပဲဖြစ်ဖြစ်စီရေရကျင်းမာမှုတွေဆက်နိုင်အောင်လျှော့ချပြီးတော့နှစ်လုံးကတွေ့ဆုံသူလေးနိုင်တဲ့အချင်းချင်းတွေကိုစူးစမ်းရှာကြံကြဖို့အဲ့ဒါတော့အရေးကြီးဆုံးဖြစ်ပါတယ
် KNU ခေါ်ကရင်မျိုးရစီယုံဟာမြန်မာအစိုးရနဲ့နှစ်ပေါင်း60ကျော်တော်လန်တိုက်ခိုက်နေတာဖြစ်ပြီး2012ခုနှစ်မှာပြည်ထောင်စုအစိုးရအပြည့်ရလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်လက်ရှိဒုတိယကြိမ်ပင်လုံညီလာခံတက်ရောက်နိုင်ရေးပေါ်မှာတိုင်းဒါလနဲ့ကံဖွဲ့စည်းသွင်းမှလည်းအမြင်ကွဲပြားမှုတွေရှိနေပါတယ်။ဝါသဖွဲ့ UWSA ပါဝင် KIA SSPP SSA တောင်းပလောင်သဖွဲ့ကုကန်သဖွဲ့မိုင်းလာသဖွဲ့ AA ရခိုင်သမတော်ဖွဲ့တွေအနေနဲ့ကတော့ဂျိုတင်တမချက်မထားပဲဒန်းသူဆွေးနွေးခွင့်ရှိပြီးမဟာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှသာ27ရာစုပင်လုံကိုတက်ရောက်မယ်လို့ဝါဥဆောင်တဲ့မြောက်ပိုင်းတိုင်းဒါလနဲ့ကံဖွဲ့ခုနှစ်ဖွဲ့ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးစော်သေးကတော့ ညီလာခံတက်ရောက်မဲ့ကုစလဲတွေကိုပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စီဝေးဆုံးဖြတ်ချက်အတိုင်းဖိတ်ကြားထားတာဖြစ်ပြီးတော့အပြစ်ရလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကန်ဖွဲ့တွေကိုအထူးဖိတ်ကြားသူတွေအနေနဲ့ဖိတ်ကြားသွားဖို့ဆုံးဖြတ်ထားကြောင်းပြောပါတယ်။ UNSC ဖွဲ့တွေထဲကကရင်နီမျိုးရသုသက်ရေးပါတီနဲ့မွန်ပြည်သစ်ပါတီအနေနဲ့ကတော့လိမ့်လာသူဖြစ်တာတက်ရောက်ခွဲရှိခဲ့ရင်ညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ။
ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရှင်နေဦးကိုနီလှုပ်ချံခံမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ချံတပ်ဖြတ်ခံမှုမှာပါဝင်ပတ်သက်တယ်လို့တန်ကြားရှိပြီးလွမြောက်နေသေးဖြစ်တဲ့ဦးအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ပရစေးဦးနာမှာရှာဖွေဖို့အတွက်ဖမ်းဝရမ်းအစ်တစ်ဆောင်ထုတ်ပေးဖို့ကိစ္စကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကဒီကနေ့တောက်ချာနေ့မှာပယ်ချလိုက်ပါတယ်တရားခံမပြည့်မစုံတဲ့အမှုကိုတင်းမဲ့ဆိုရင်အမှန်တရားပေါ်ပေါက်ဖို့ခက်ခဲမယ်လို့လည်းဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရခင်ဗျာ
ဥက္ကုဏီအမှုနဲ့ပတ်သက်ပြီးထွက်ပြေးလွတ်မြောက်နေတဲ့ဥအောင်ဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဖမ်းဝရမ်းထုတ်ပေးဖို့ကိစ္စကိုခရိုင်တရားရုံးကပယ်ချထားတယ်လို့တိုင်းဒေသကြီးတရားလွှတ်တော်ကလည်းမေလ19ရက်နေ့တောက်ကြနေ့မှာပယ်ချလိုက်ပါတယ်တရားခံဖမ်းဆီးရမည်ရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တရားရုံးမှာတာဝန်ရှိပေမဲ့လည်းတရားလွှတ်တော်ကဖမ်းဝရမ်းထုတ်ပေးဖို့ကိစ္စအပေါ်ဘာကြောင့်ပယ်ချရလဲဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့တရားလိုရှိနေဦးနေလာကပြောပါတယ
်။တရားရုံးမှာတရားရုံးအဖို့ခုတည်လာပြီဆိုလို့ရှိရင်တရားခံပြီးဟုတ်နဲ့ပတ်သက်ပြီးတော့တရားရုံးရဲ့လွတ်ဆောင်ချက်ထမှာပြည်ရေးဆိုအဆောင်ပြီးသည်ခင်ဗျာဆန္ဒရှိပါတယ်။ကျွန်တော်ဖမ်းဝရမ်းအစ်တစ်တော်ထုတ်ဖို့ချက်ထားတာလည်းတရားဝင်အမှုတွေမှာပြည်စုံခင်ကျွန်တော်ချက်ထားတာဖြစ်ပါတယ်။တော့ဒါကြောင့်မို့လို့ကျွန်တော်ဟာခွင့်ပြုတယ်ဆိုကြောင့်မို့လို့ဘာကြောင့်ခွင့်ပြုတယ်ဆိုတဲ့အကြောင်းတော့ကျွန်တော်မကြည့်သေးပါဘူး။ကျွန်တော်တို့တော်တော်များများကျွန်တော်ကြောင့်အမှုကြတယ်လို့ကျွန်တော်ပြောတယ်ပေါ့နော်။ကျွန်တော်ကမပြည့်မစုံနဲ့တရားခံမပြည့်မစုံနဲ့ကျွန်တော်ဒီအမှုကိုတင်မယ်ဆိုလို့ရှိရင်ကျွန်တော်အမှန်တရားပေါ်ပေါ်ကြီးရခက်ခဲပါတယ်။အဲ့တော့တရားရုံးကနေပြီးတော့တရားခံဖမ်းဆီးရမယ့်ရည်ရွယ်တဲ့တရားရုံးကစူးစမ်းဆောင်ရွက်ဖို့တာဝန်ရှိပါတယ်။ဒါကြောင့်မို့လို့လိုအပ်တဲ့ဖမ်းဝရမ်းတွေအားလုံးထုတ်ဆင်းဖို့လိုအပ်ပါတယ
်။ဥက္ကုဏီအမှုနဲ့ပတ်သက်လို့ခရိုင်တရားရုံးကချမှတ်ထားတဲ့ဦးအောင်ဝင်းခိုင်ဟာတွေ့ရှိပွဲမရှိဘဲလွတ်မြောက်နိုင်ပွဲရှိတယ်ဆိုတဲ့အမိန့်ကိုတော့တိုင်းတရားရုံးကပေးဖြတ်လိုက်ပြီးမုခင်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်လည်စစ်ဆေးဖို့ညွှန်ကြားလိုက်တာပါမုခင်ရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေအပါအဝင်တရားခံပြည်အမှုကိုပြန်လည်စစ်ဆေးရမှာဖြစ်တဲ့အတွက်တကယ့်မူရင်းအမှုစစ်ဆေးဖို့ကြံ့ကြာသွားတဲ့သဘောဖြစ်တယ်လို့ဦးနေလာကဆိုပါတယ
်တရားရုံးကနေပြီးတော့တရားခံပြည်အမိန့်ချမှတ်တဲ့အမိန့်ကိုပေးဖြတ်လိုက်တယ်ဖြစ်ပြီးတော့တရားခံပြည်အမှုကိုပြန်လည်စစ်ဆေးဖို့အမိန့်ချမှတ်တယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်ရဲ့တကယ်မေးမှုကြီးကခုချိန်ကြီးစစ်စစ်ကိုမရသေးဘူးဆိုတဲ့အချိန်မှာရောက်လာတယ
်။မုခင်ရဲတပ်ဖွဲ့ကဥဝဝင်းခိုင်ကိုဖမ်းဆီးဖို့အတွက်ဒေါ်ပုံတာကီတာမိထီလာမင်္ဂလာတုံးစတဲ့6မြို့နယ်ကိုဒါဝရမ်းပေးပို့ထားပြီးဥဝဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာပါပါဘူး။တရားလွတ်တော်ရှိနေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တန်တရားရှိသူတွေကို match လ18ရက်နေ့ကစတင်ရုံးထုတ်ခဲ့ပေမဲ့လည်းနှစ်လကျော်ကြာတဲ့အထိထူးခြားမှုတစုံတရာမရှိသေးပါဘူး။ဥက္ကုဏီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အမှုတိဆောက်ပုံမပြည့်စုံတာကြောင့်အမှုအသွားလာနဲ့ပတ်သက်လို့အားရမှုမရှိဘူးလို့တရားလွတ်တော်ရှိနေဦးနေလာကဆိုပါတယ
်။ကျွန်တော်အနေနဲ့ကတော့ဟိုအမှုကိုဆောင်ရွက်ရတဲ့အပိုင်းမှာအမှုတိဆောက်ပုံအားဖြင့်ပြည့်စုံမှုမရှိဘူးလို့ကျွန်တော်ယူဆပြီးတော့ဒီဟုတ်ဆစ်ဆဲတဲ့အခါမှာပြန်နေပြောမယ်ဆိုရင်တော့အားရမှုမရှိဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။ဒါကတရားဝင်ဆောင်ရွက်ချက်ကိုကျွန်တော်ပြောတာမဟုတ်ပါဘူး။အမှုတိဆောက်တဲ့အခါမှာပြည့်စုံမှုမရှိတဲ့အတွက်ကြောင့်မလို့အခုလိုကျွန်တော်အားရမှုမရှိတာဖြစ်ပါတယ်။တရားခံပြီးကျွန်တော်တကယ်အမှန်တကယ်အမှန်တရားကိုလိုချင်တယ်ဗျာ။ဥက္ကဋ္ဌတိကအမှန်တရားလိုချင်တယ်ဆိုလို့ချင်တော့တရားခံပြည့်စုံတော့ဖမ်းဆီးရရှိပြီးပါ။ဘာကြောင့်တတ်တယ်ဆိုတဲ့ဒီရဲ့ချက်ကိုကျွန်တော်ပြဖို့လိုတယ်လို့ထင်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကတော့အားရမှုမရှိဘူးလို့ပဲကျွန်တော်ဆိုပြရတယ
်။တရားလွှတ်တော်ရှိနေကြီးဥက္ကဋ္ဌဟာဇန်နဝါရီလ29ရက်နေ့ကရန်ကုန်လေးစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပြီးဒီမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့တန်တရားရှိသူတွေကိုလာမည့်မေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပါရရှင်
။ရန်ကုန်ခြေဆိုင်သတင်းတော်မမ်းမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့အင်တာနက်ဆောင်မြင်နာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ဆောင်မြင်နာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook ဆောင်မြင်နာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။မကြခင်မှာတော့အဆီဇင်ဒုတိယပိုင်းကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့အဲ့ဒီအဆီဇင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်းအမေရိကန်တခွင်အဆီဇင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါရခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အဆီဇင်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်နယ်မြို့တော် VOA American အတန်ကနေ2019ခုနှစ်မေလ19ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီတိုက်ရက်အတန်လွှင့်ပေးနေပါတယ်ကျွန်တော်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line number 25 30နဲ့50နဲ့ line number 190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့အပတ်စဉ်အမျိုးသမီးကဏ္ဍဒုတာဆုံးနဲ့ American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာဆိုရင်တော့
ကျောင်းမီးသမီးကိုလောင်းစားအဖြစ်သုံးပြီးတော့တရားစစ်ထုတ်တာကကာဗွန်ဒိုင်အောက်ဆိုက်တခုတည်းမှတ်ဖို့တခြားညဉ့်ဉန်းတဲ့အရာတွေအများကြီးထွက်တယ်အဓိကအကြောင်းက
အမေရိကန်နိုင်ငံတက္ကဆက်ပြည်နယ်ကသဘာဝဝန်ချင်အင်ဂျင်နီယာဒေါ်အေးကြီးပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာနှาศင်ရမှာပါအဲ့ဒီကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒုတိယကြိမ်27ရာစုပင်လုံညီလာခံကြီးကိုမေလ24ရက်နေ့မှာကျင်းပမှာဖြစ်ပါတယ်အခုလိုပင်လုံညီလာခံကျင်းပမှာပြီးခဲ့တဲ့နှစ်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပထမအကြိမ်ညီလာခံတုန်းကပြောခဲ့သလိုစစ်ပေးဆောင်အမျိုးသမီးနဲ့ကလေးငယ်တွေနှစ်နဲ့ချီကြုံတွေ့နေရတဲ့ဒုက္ခတွေကိုလည်းထည့်သွင်းစဉ်းစားသင်ကြပါရစေ။အကြောင်းအစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါရခင်ဗျာ
။ You can bend but never break me cause it only serves to make me more determined to achieve
အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ဓမ္မတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျောလင့်ချက်များနဲ့စောင့်ကြည့်နေကြပါပြီ။မငြင်းချမ်းသေးတဲ့နယ်မြေဒေသတွေမှာရှိနေတဲ့ဓမ္မတို့ရဲ့တိုင်းရင်းသားတိုင်းရင်းသူတွေဟာလည်းဓမ္မတို့ရဲ့ညီလာခံကြီးဘယ်လိုဖြစ်လာမလဲဆိုတာကိုအားကိုးတကြီးစောင့်မျှော်နေကြပြီဖြစ်ပါတယ်။စစ်ဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခတွေတွေတဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အားလုံးရဲ့မျောလင့်ချက်တွေမှေးမှိန်အပြော့နေတာကြာခဲ့ပါပြီဒီတစ်ခါတော့ဘယ်လိုများဖြစ်လာမလဲဆိုတာကိုလည်းမဝင့်မယဲနဲ့မျောလင့်နေကြပါတယ်သူတို့ရဲ့ဒုက္ခတွေကိုကျမတို့တွေမေ့လို့မဖြစ်ပါဘူ
းအဲ့ဒါကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကနေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့သမိုင်းတင်ပထမအကြိမ်27ပြည်လုံးကြီးလာခံကြီးရဲ့ပထမနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့အဖွဲ့အမေကိုမှပြောကြားခဲ့တာပါဒီနောက်ဒုတိယပြည်လုံးကြီးလာခံကို February 28ရက်နေ့ကျင်းပဖို့အစီအစဉ်ထားပေမဲ့ရက်ရွှေဆိုင်ခဲ့ပြီးခုတစ်ခါလာမယ့်မေလ24ရက်နေ့မှာကျင်းပဖို့သတ်မှတ်ထားလိုက်ပြီဖြစ်ပါတယ်ဒါကြောင့်လဲတနိုင်ငံလုံးအပြစ်ခရက်စေးဒီကျင်းဆွေးနွေးရမှာတနိုင်ငံလုံးအပြစ်ခရက်စေးရေးတိုင်းရင်သားစီးလုံးညို့ရေးဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးတိုင်းရင်သားနယ်မြေတွေဖွံ့ဖြိုးတိုးတက်ရေးစတဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာမလွဲပါဘူးဒီလိုဆွေးနွေးရမှာပထမအကြိမ်27ပြည်လုံးညီလာခံကြီးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထည့်သွင်းပြောကြားသွားတဲ့အနေစစ်ပီးရှောင်းတွေဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခဒဲတွေအရေးကိုလည်းမေးမထားသင့်ပါဘူးဒီစစ်ပီးရှောင်းတွေအနေအများဆုံးကတော့အမျိုးသမီးနဲ့ကလေးတွေပဲဖြစ်ကြပါလေနေ့နေ့ချီကြာလှပြီးဖြစ်တဲ့စီဘေးရှောင်းလေးရဲ့ဘဝကဘယ်လိုရှိပါသလဲဆိုတာကိုတင်ပြလိုပါတယ်ပထမကတော့မန်ချန်ယန်ဒုက္ခသည်စခန်းမှာရောက်နေတဲ့စီဘေးရှောင်းကချင်အမျိုးသမီးနော်လူတာဖြစ်ပါတယ
်အဲတမျိုးဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုမှာထွက်ပြေးလာရဆိုမလွယ်ဘူးอ่ะเนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးစောင့်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလိုမို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလည်းမကောင်းဘူးစားဖို့နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတော့သူများအလူရှင်တွေပေးတာကဏ္ဍလေးတွေသူတို့စားနေရတယ်ပေါ့နော် အမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖို့လုံမှုမရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုသမီးတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောက်ပါအ
ဲ့မှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာသမီးတို့ဒီမှာကက်နေမှာကက်နေဖွဲထားတယ်ရှင်သမီးတို့ဒီအုံလုံးကက်မှာတော့လူတွေထောင်ချပြီးရှိပါတယ်ရှင်အဲ့တော့ကက်နေအများကြီးပဲဖွဲ့စည်းထားတယ
်အဲ့ဒီကက်မှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘလို့နေထိုင်ကြတယ်ဆိုတော့လူတွေကအများကြီးပဲပေါ့အခုຫນွေကြီးကတိပိုင်းပြန်ရောက်လာပြီဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးတဲ့ဖိုးအကြီးဖိုးကြီးကတချို့တွေကယာဒီဥဒ္ဒတမခဏလို့အသက်ကြီးဆုံးချုံရတာတွေရှိတယ်ပေါ့အဲအဲ့လိုမျိုးကျတော့သူတို့တကယ်လို့လည်းဒီပြစ်ခတ်မှုရက်စေးသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမယ်ပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဒုတိယကတော့စေဘေးရှောင်းကချင်းအမျိုးသမီးလက်စည်းခေါ်ကြဖြစ်ပါလေ
သတို့ရောက်လာတဲ့အကြောင်းကတော့လူပါဆရာမရဲ့ဟိုကလည်းသတို့ကယူမှာနေရတာဆိုအားဒုက္ခရောက်လို့အခုကဒီသူ့တဲ့ဆိုမှမနေ့တိုင်းတစ္ဆာစုချမ်းချင်းနဲ့စကားအတိုင်းမဖြစ်တဲ့အတွက်ကြောင့်အခုကျတော့ဒီလိုရှောင်ပြီးထွက်ပြီးနေရပါတယ်သူတို့ကြောက်လို့ထွက်ပြေးလာတာ
ဟုတ်ကဲ့ကြောက်လို့ထွက်ပြေးလာရတယ်ဆိုတော့ဘယ်လိုအန်ဒီရီရင်ဆိုင်ခဲ့ရလို့ပါလဲ
ဒီမှာသူတို့တွေးလို့မရဘူးအဖိုးကြီးအဖွားကြီးကိုလည်းတွေးလို့မရဘူးကလေးလူငယ်အစအကုန်လုံးမကြမ်းတွေးလို့မရဘူးတွေးပြီဆိုလို့ရှိရင်အကုန်လုံးတက်ဖြတ်ကျိုးချီတုပ်အဲ့လိုအမျိုးမျိုးဒုက္ခပေးတဲ့အတွက်ကြောင့်ကျတော့ကြောက်ပြီးမှထွက်ပြေးလာတာ
ပါဟုတ်ကဲ့အဲ့ဒီထွက်ပြေးလာတဲ့ဟိုလန်ခီမှာပေါ့နော်အတွေ့အကြုံကိုပြောပြပေးပါလား
ထွက်ပြေးလာတာလန်ခီမှာတော့ကျွန်တော်တနေ့ကုန်လမ်းလျှောက်ပြီးမှကလေးတွေနဲ့ဒီတိုင်းနဲ့တော့လမ်းလျှောက်ပြီးလာရတယ်အဖိုးကြီးအဖွားကြီးလည်းဆိုင်ကနဲ့တင်လို့ရတာတင်းနဲ့ထန်းစင်နဲ့ထန်းပြီးမှလာတဲ့လူတွေလည်းလာကြတယ
်အဲ့ဒီတော့ဒီမိုက်ဂျာဒီဒုက္ခသည်စခန်းကိုရောက်တော့နေထိုင်ရေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
နေထိုင်ရေးကတော့အရှင်တော့မပြေဘူးရေကအစဒီစာဝတ်နေရေးဆိုလဲဝပနာဖွဲ့စီရသူတို့အလူရှင်ရှာဒီမှာကျတော့နေပေးရဆန်ရတယ်ဆန်စားရတယ်ဒါတော့ကျတော့ပတ်ဆံဝင်ဝင်လည်းမရှိတဲ့ခါကျတော့ကလေးတွေလည်းရှားဖြူပြီးမှတမင်းစားရတဲ့အချိန်လည်းရှိရ
အဲ့တော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပါရောသူတို့ရဲ့အဓိကဒီခန်းစားချက်တွေကဘာတွေလဲသူတို့ရဲ့ညှိထွားတာနေပေါ့နော
်ညှိချင်နေတဲ့ပတ်သက်ပြီးမှတော့အခုဒီမှာသေးရလေတိတ်ကြွန့်ချင်တဲ့လူတွေလည်းမရှိကြဘူးမရှိကြတဲ့အတွေ့အကြုံကလေးမွေးဖွားတဲ့လူတွေလည်းအသက်ဆုံးရှုံးသွားတဲ့လူတွေလည်းရှိတယ်။နောက်ပြီးတော့ကျတော့မိခင်ကြီးကလည်းကိုသားသမီးကြီးကလည်းငယ်ကလေးလည်းကြီးတဲ့ကလေးလည်းဆုံးတဲ့ဟာလည်းရှိကြတယ်။အဲ့ဒီအတွေ့အကြုံဟိုရှင်းဝမဖူလုံဘူးဆိုတော့ကျတော့လည်းအများစိတ်ဆင်းရဲဒုက္ခပြီးရောက်ပြီးနေရတာ
။အဲ့ဒီတော့ဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်။ဘာမှပြောချင်လည်းမသိဒုက္ခတွေတူနေနေပေါ့နော်။
ပြောရမယ်ဆိုတော့ကျတော့ you are ပြန်တော့ပြန်ချင်တယ်ဒါပေမဲ့ဟိုဟာပါလဲကျတော့ဒီတူလူထုကိုအတွေ့မခံတွေ့လို့လည်းမရဘူးတွေ့ပြီဆိုလို့ရှိရင်တတ်တယ်ဖြတ်တယ်ဆိုတော့ကျတော့မှပြန်လို့မရဘူးပြန်လဲပြန်ချင်တယ်ပြန်မယ်ဆိုလည်းကျတော့အိမ်မှာဘာမှမျောလင့်ချက်မရှိဘူးပြန်ရင်လည်းကျတော့ဘာမှလုပ်ကြိမ်စားတော့ဘူးလေဘာမှမရှိဘူးဆိုတော့အခုဘယ်လိုပြန်ရမယ်ဆိုတော့ကျတော့ဘယ်လိုမှစဉ်းစားလို့မရဘူ
းနောက်ဆုံးအနေနဲ့ကတော့စစ်ပေးရှောင်းကချင်းအမျိုးသမီးအခါရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တကိုနှီးကုန်းချုပ်အပ်ပါလေရှင်
။နေရထိုင်ရတော့ဆရာမကြီးဒီမိုက်ကြာရန်ကနေပြုစုပေးတဲ့နှင်းထွက်အဖွဲရနေတော့အတတ်နိုင်ဆုံးတော့ကျမတို့ဘောနော်ဒီတိုက်ဟောင်းဘောနော်တိုက်ဟောင်းအဲ့လိုမျိုးထဲမှာကျမတို့အဲမိသားစုတစုဆိုရင်အခန်းတစ်ခန်းတစ်ခန်းအဲ့လိုမျိုးပေးပြီးမှကျမတို့အဲ့မှာစုစည်းပြီးနေကြပါတယ်။ဘယ်လိုပြောရမလဲနေရထိုင်ရတာတော့တော့ကိုရကုတေတာမဟုတ်တော့လဲအခက်ခဲတော့အမျိုးမျိုးကြုံရပါတယ
်အဲ့တော့စခန်းမှာပေါ့နော်ဒီအမျိုးသမီးတွေပေါ့နော်ဟိုအများဖြင့်လူကြီးတွေပေါ့သူတို့စန္ဒာတွေကဘာတွေရှိလို့ပြောကြလဲရှင
်သူတို့စန္ဒာတွေကတော့ဘယ်လိုပြောရမလဲဆိုတော့ဒီစိတ်ပြေဒုက္ခပြဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်သူတို့ရဲ့စိတ်တွေးခံစားမှုတွေပေါ့နော်ဒါအချိန်ငင်းချင်ရရမလဲပေါ့ကိုတိုင်းနေမှာအဲအများဆုံးငင်းချင်ရရချင်းလေဆိုပြီးမှပြောကြတယ်ပြီးတော့ကိုရွာကိုအများဆုံးပြန်ချင်တာပေါ့နော်တခြားနေရာမှာလာပြီးမှတိတ်ခူရတယ်ဆိုတော့အဆက်ဆက်အရာရာအခက်အခဲတွေအများကြီးရင်ဆိုင်ရတော့ဆရာမကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့ ဒီမှာတို့ဒီတိုင်းဒီကိုပေါ့နော်တိုင်းဒီငိမ့်ချဲ့ရဲ့အမြန်ဆုံးရဒီမှာနှုတ်နှစ်ဖက်ပေါ့ကွာစိုးရအနေနဲ့ကလည်းဒီမှာတို့ဒီချင်းအမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာဒီမှာနားလေဒီမှာတူနဲ့တူအဲ့လိုမျိုးငိမ့်ချဲ့ရဲ့အမြန်ဆုံးရဒီမှာဒီမှာတို့ဒီတို့လူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ဒီမှာလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာဒီမှာတို့ကမိမိရဲ့ရရွာကိုထားခဲ့ပြီးထက်လာခဲ့တယ်ဆိုရင်အိန္ဒိယနဲ့ဆွေးနွေးရှင်လည်းတော့ကျမတို့ကအိမ်လည်းမရှိတော့ခံနေနေအလုံးရလည်းတော့အစိုးရတွေကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိတယ်လို့ကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေတယ်ကျမ You can bend but never break me
cause it only serves to make meဖလာဒန်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ခင်မှာအခုတစ်ခါတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုအောင်ကတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီတစ်ပတ်ရဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးလူမှုရေးအခြေအနေတွေကိုလာရောက်လေ့လာတဲ့မြန်မာခိုးစလဲအဖွဲ့ဝင်ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါ်မရန်ဂျာဆန်ခွန်းကိုကိုအောင်ကဆက်သွယ်မိမြန်းထားတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအပေါ်လေဒေါ်မရာဂျာဆန်ခွန်တို့ဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်အဖွဲ့ဟာဒီအမေရိကမှာလာပြီးတော့ဒီနိုင်ငံတကာခေါင်းဆောင်မှုဆိုင်ရာသင်တန်းလာတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျဟိုဘယ်လူတွေကဖိတ်ကြားတာပါလဲဒီအစီအစဉ်မှာဘာတွေပါဝင်ပါလဲ
ဒီကျွန်တော်တို့ဖိတ်ကြားတာကတော့ဒီ United States Department of State ပေါ့လေဒီတောင်စုအစိုးရရဲ့ဒီ Culture and Educationalအဲ့နဲ့ဒီပြောင်းစုအစိုးရကနေပြီးတော့တို့တို့ဖိတ်ကြားတဲ့အစီအစဉ်ဖြစ်ပါတယ်။ဆိုတော့ကျမတို့မှာပါဝင်တာကတော့ရွေချက်ကလည်းအခုချိန်မှာဒီမြန်မာနိုင်ငံရဲ့ဒီငင်းချမ်းရေးဟိုတိဆောက်နေတဲ့ကာလမှာပြီးတော့ဒီကျမတို့ရဲ့နိုင်ငံရဲ့အရေးအရာဟိုဖက်တလန်းကနေပြီးတော့ဝင်ပန့်ပိုးတဲ့အနေနဲ့အစီအစဉ်နဲ့ကျမတို့ခေါ်တာဖြစ်တဲ့အတွက်အဲကျမတို့ကိုအဓိကဒီအမေရိကန်ပြည်ထောင်စုရဲ့ဒီဖက်ဒရယ်စနစ်ကိုဟိုကျင့်သုံးနေတဲ့ပုံစံမျိုးကိုကျမတို့ကိုလာပြီးလေ့လာခိုင်းတဲ့အစီအစဉ်တစ်ခုဖြစ်ပါလိမ့်ရှင်
။အမေရိကကိုလာတဲ့အစီအစဉ်မှာဒီကိုယ်စားလှယ်တွေက10ယောက်ကျော်လောက်ရှိရလို့သိရပါတယ်ခင်ဗျ။လူတွေကြတော့ကောဒီအမေရိကန်နိုင်ငံသားကြီးဌာနဘယ်လိုရွေးပြီးတော့ဖိတ်ကြားတာပါလဲ
။ကျော်တို့ခုဒီမှာပါတယ်ဒီကင်းတဲ့15ယောက်ကိုကြည့်တဲ့အခါမှာကျော်တို့ပြည်နယ်လွတ်တော်ကပါတယ်။နောက်ပြည်သူလွတ်တော်ကပါတယ်။နောက်ပြည်ထောင်စုလွတ်တော်ကဆိုရင်တော့ဒီဥပဒေလေ့လာစစ်ဆေးရေးကော်မတီကဆရာပါတယ်။နောက်ပြီးတော့ဒီကျမတို့ဒီတိုင်းရင်းသားဆိုလို့ရှိရင်လည်းဒီတောင်းဆောင်ကနေခေါ်ထားတော့တွေ့ရတယ်ဘန်ဒါရီနဲ့စီးပွားရေးဌာနကပါတယ်နောက်ဥပဒေပိုင်းဆိုင်ရာဌာနထဲကပါတယ်ကျမတို့မြန်မာစစ်တပ်ကတော့ Navy Commander နဲ့နောက်ပြီးတော့ဒီ Defense Academy ကဒီင်းပါတယ်နောက်ပြီးတော့ဒီကျမတို့လက်နက်ကိုင်အဖွဲ့အစည်းထဲကဆိုလို့ရှိရင် CIO ကစစ်ဘုံကြီးဆင့်ရှိတဲ့ဟိုတယောက်ကိုခေါ်ရဲဆိုတဲ့အခါကျတော့ကျမတို့ကြည့်ရတဲ့ကျမတို့ပါဝင်တဲ့အဖွဲ့ထဲမှာတော့ဒီတိုင်းရင်းသားပေါင်းစုံနောက်ပြီးတော့နေရာဒေသပေါင်းစုံနဲ့အလုံးဟိုဘက်ဒီဘက်ဒီမျှပြီးတော့ခေါ်ထားတာကိုတွေ့ရပါတယ်
။ဆိုတော့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့အခုလိုမျိုးဒါမြန်မာနိုင်ငံကဒီကဏ္ဍအသီးသီးကနေပြီးတော့ပုံကိုယ်တွေကိုခေါ်ပြီးတော့နိုင်ငံတကာဦးဆောင်မှုဒီတင်နန်းပေးတယ်ဆိုတဲ့အခါကျတော့ဒီအမေရိကမှာရောဘယ်မျိုးတွေကိုအဓိကဟိုတွားပြီးတော့လေ့လာခဲ့ရလဲခင်ဗျ။
အဓိကကျမတို့စာရောက်တဲ့ရောက်ရောက်ချင်းကတော့ဒီဥချိုရေးရုံးဆိုင်ရာမြို့တော်ဖြစ်တဲ့ဒီ District ofColumbia district ကဒီ Washington DC မှာကျမတို့ရောက်ပါတယ်ရောက်ပြီးတော့အဲ့ဒီညမှာကတော့အဓိကအဲဒီမြို့တော်ရဲ့ဖွဲ့စည်းလာပုံဖြစ်ပေါ်လာပုံတနောက်ခံတမိုင်းကျောင်းနဲ့ဒီမြို့တော်တွင်းမှာရှိတဲ့အဓိကအဆောက်အုံများဥပမာဆိုလို့ရှိရင်ကတော့ဒီသမထရဲ့နေအိမ်နောက်ပြီးတော့ဒီကျမတို့လွတ်တော်နောက်ဥပဒေပြုရဲ့နေရာတွေနောက်ပြီးတော့အဲ့မှာအထင်ကြီးရှိတဲ့သမထဆက်ဆက်ရဲ့သူ့ရဲ့ memorial နေရာတွေအဲ့ဒါတွေနဲ့နောက်သူ့ဒီ Federal US ရဲ့ Federal ရဲ့နောက်ခံတမိုင်းကျောင်းတွေကိုကျမတို့စပြီးတော့အကြီးကစပြီးတော့လေ့လာရပါတယ်။အဲ့ဒီနောက်ပြီးတော့ဒီ state ဒီ Ohio ဒီ Ohio state မှာရှိတဲ့ Columbus မှာရှိတဲ့ဒီနယ်တွေမှာလည်းဒီနယ်တွေနဲ့နောက်ပြီးတော့ Federal state ထဲမှာရှိနေတဲ့သူ့ရဲ့တိုင်းနဲ့ဒီနယ်ဒေသတွေရဲ့သူ့ရဲ့အုပ်ချုပ်မှုပုံစံတွေနောက်ပြီးတော့သူ့ရဲ့အခန်းကဏ္ဍတွေရဲ့လုပ်ပိုင်ခွင့်တွေအဲ့ဒါတွေကိုဒီစစ်တပ်ပိုင်းဆိုင်ရာတွေကိုနောက်ပြီးတော့ပညာရေးပိုင်းဆိုင်ရာလွတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့သူ့ရဲ့စီးပွားရေးပိုင်းဆိုင်ရာ
နောက်ပြီးတော့လူမှုအဖွဲ့အစည်းတွေဘယ်လိုအောက်ခြေကနေစပြီးတော့အဆင့်ဆင့်တို့ဘယ်လိုအောက်ခြေမှာတို့ကိုယ်ပိုင်ဘယ်လိုလုပ်ကြတယ်ဆိုတဲ့ဥစ္စာကိုဒီဖက်ဒရယ်ပိုင်းဆိုင်ရာတို့ရဲ့လုပ်ပိုင်ခွင့်တွေလုပ်နေတဲ့အနေအထားတွေကိုကျွန်တော်လေ့လာရတယ်
။ဟုတ်ကဲ့ဆိုတော့ဒီမြို့တော် Washington DC နဲ့ Ohio နှစ်နေရာပဲသွားခဲ့တာလားခင်ဗျ
။ Virginia ပြည်နယ်မှာတော့အဓိကတော့US ရဲ့အခြေခွဲကြီးအုပ်ချုပ်ပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့ဖခင်ကြီး James Madison ရဲ့အဓိကတော့အဲအဆောက်အုံထဲမှာကျွန်တော်တို့ဒီ US ရဲ့ Constitution ဖြစ်ပေါ်လာပုံနဲ့အခြေခံနေရာတွေကိုအဲ့ဒီနေရာမှာကျွန်တော်တို့ကဒါလေ့လာဆွေးနွေးတဲ့တင်ပြတွေကိုကျွန်တော်လုပ်ခဲ့တယ်
။ဟုတ်ကဲ့ Washington DC ကိုရောက်တဲ့အချိန်မှာရောလေ့လာတဲ့အခါမှာထူးထူးခြားခြားမှတ်သားခဲ့မိတဲ့ဟာကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျ
။ Defense Academy College ပေါ့အဲ့ဒီမှာဒါကတော့အဓိကအနေနဲ့သူတို့ရဲ့ဒီအဓိကအရာရှိပိုင်းတွေကိုလေ့ကျင့်သင်ကြားပြီးတဲ့တက္ကသိုလ်တစ်ခုဖြစ်တယ်။သူ့ရဲ့တိုင်းပြည်ကိုကာကွယ်ဖို့ဆိုတဲ့နေရာမှာကိုယ့်တိုင်းပြည်ကိုနိုင်ငံခြားပြည်လာတိုက်ခိုက်မှုရန်ကနေပြီးတော့ငြိမ်းချမ်းဖို့အတွက်ကိုယ့်ရဲ့ဒီကိုယ့်ရဲ့ပြည်သူတွေကိုကာကွယ်ဖို့နောက်ပြီးတော့ဒီသူ့အနေနဲ့ကဒီသမ္မတဆိုတဲ့သမ္မတရဲ့အောက်မှာရှိရမယ်ဒီစက်တက်ဆိုတာကအများရန်လေ့ကျင့်ပြီးတော့စွဲရည်စွဲရည်ထင်းမြတ်တဲ့ကိုယ်တို့လေ့ကျင့်နေရမယ်သို့တော်လည်းပဲသူတို့အနေနဲ့ကတော့ဒီသမ္မတနဲ့ဒီကွန်ဂရက်စ်ရဲ့ချင်းကြီးအောက်မှုအောက်မှာတွန်းရင်နဲ့ပြေဝတဲ့စစ်တပ်ကလည်းသူတို့ကဒီအရသာအုပ်ချုပ်မှုရဲ့အောက်မှာသူတို့အနေနဲ့တွန်းရင်ပြေဝတဲ့စစ်တပ်အနေနဲ့နေရတယ်ဆိုတာလေးတစ်ခုရယ်သူတို့အနေနဲ့ကတော့နိုင်ငံရေးအင်းရှင်းဖို့လိုတယ်ဆိုတော့အဲ့ဒါတစ်ခုရယ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကတော့အင်မတန်မြောက်ဖို့ဟိုအတူယူဖို့ကောင်းတဲ့အချက်တစ်ခုဖြစ်ပါလေနောက်တစ်ခုကတော့ဒီဟိုကျောင်းပေါ့လေဒီပရမီကျောင်းကိုကျွန်တော်တို့တွားတဲ့အခါမှာအဲ့ဒီမှာလည်းအဓိကကလေးတွေကိုဘယ်လိုလေ့ကျင့်အင်မတန်မှငယ်တဲ့အချိန်ကနေစပြီးတော့ကလေးတွေကိုကောင်းမွန်စွာသူတို့လေ့ကျင့်သင်ကြားပေးတယ်ဆိုတော့တွေ့ရတယ်ကလေးတွေကလည်းငယ်စဉ်ကတည်းကနေသူတို့အနေနဲ့စူးစိုက်ပြီးတော့ဒီပညာရေးမှာစိတ်ပါဝင်စားအောင်သူတို့ပြုပြင်ပြီးတော့သူတို့အနေနဲ့ပညာသင်ကြားပေးတာကိုတွေ့ရတယ်နောက်ပြီးတော့အဓိကသူတို့အနေနဲ့တွေ့ရတာကတော့တစ်ချက်မှအနေနဲ့သဘောကျတဲ့တစ်ချက်ကဒီ၃တန်း၄တန်းလောက်မှာကိုပဲသူတို့ကကလေးတွေကိုဒီ separations of power ဆိုတဲ့ဒီကျွန်တော်နိုင်ငံရေးနဲ့ပတ်သက်တဲ့အခြေခံသဘောတရားတွေကိုတို့အနေနဲ့ကောင်းမွန်စွာသင်ကြားထားပေးနိုင်တယ်လို့တွေ့ရတယ်
။နောက်ဆုံးကျွန်တော်မေ့ချင်တာပေါ့လေအခုလိုမျိုးပေါ့ American ပြည်တော်စုကနေပြီးတော့ဒါမြန်မာပြည်ကနောက်ခံ background မတူကွဲပြားတဲ့ကဏ္ဍအသီးသီးကနေပြီးတော့အခုလို American ပြည်တော်စုကိုဖိတ်ကြားပြီးတော့ဒီပြည်တော်စုဖွဲ့စည်းအုပ်ချုပ်ပုံနဲ့ပတ်သက်တဲ့အနေအထားတွေကိုလေ့လာခိုင်းနေဆိုတော့ဒီလိုမျိုးလာရောက်တဲ့ဒီလေ့လာရေးခီးစဉ်ကနေဘလို့အကျိုးအမြတ်တွေမြန်ရမယ်လို့ထင်ပါလဲခင်ဗျာ။
โอเคကျွန်တော်တို့အနေနဲ့ကတော့ပထမကျွန်တော်တို့အနေနဲ့အရင်အမေရိကန်ပြည်ထောင်စုကိုမသွားရောက်ဘူးသေးတဲ့အချိန်မှာကတော့ကြားဘူးပါလေသို့တော်လည်းပဲဒါကဟိုကြား theory နဲ့ကြားတာနဲ့အခုကိုယ်တိုင်လက်တွေ့သွားပြီးတော့လေ့လာသင်ယူခွင့်ရတဲ့ခါမှာဒါတကယ်ပဲဒါတွေဟာတကယ်ပဲဖြစ်ပျက်နေပါလားဆိုတဲ့အဥ္စာကိုကျွန်တော်တို့ပို့ပြီးတော့သိမြင်လာခဲ့ရတယ်နောက်တစ်ချက်ကတော့ဒီကျွန်တော်တို့စီမှာခုနပြောသလိုပဲဒီမတူပွဲပြတဲ့ဒီ background အခြေအနေတောက်မျိုးစုံကနိုင်ငံရေးကရောနောက်ပြီးတော့ဒီလူမှုရေးပိုင်းကရောနောက်ပြီးတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနယ်ပယ်ထဲကရောနောက်ပြီးတော့ဒီစစ်ဘက်ဆိုင်ရာဘက်ကရောနောက်တိုင်းရင်းသားစစ်ဘက်ဆိုင်ရာဆိုတဲ့နေရာမှာတိုင်းရင်းသားပိုင်းဆိုင်ရာဘက်ကရောအားလုံးကျတော့တောက်စုံနောက်ပြီးတော့လေ့လာအတူတကွလေ့လာရတဲ့အခါမှာအခြေအပြင်ဒီကျွန်တော်တို့နိုင်ငံရေးရဲ့ပြဿနာတွေကိုကျွန်တော်အခြေအနေဆွေးနွေးခွင့်ရပါတယ်အဲ့ဒီအခါမှာကျွန်တော်တို့အနေနဲ့ဒါပို့ပြီးတော့ဒီကိုယ့်ဘက်နိုင်ငံနဲ့ဒီကျွန်တော်နိုင်ငံရဲ့အခြေအနေကိုပြန်ပြီးတော့နိုင်ရှင်ဖို့အတွက်လည်းကျွန်တော်တို့အကျိုးမျိုးရှိတဲ့အတွက်ဒါဆိုလို့ရှိရင်ဒီဒီမှာတွေ့ခဲ့ရတဲ့အကြောင်းတရားတွေကိုကျွန်တော်တို့အခုလုံလောဆယ်ကျွန်တော်တို့နိုင်ငံမှာဘယ်လိုပြန်ပြီးအသုံးချနိုင်မလဲဆိုတဲ့အဥ္စာကိုလည်းကျွန်တော်တို့နောက်ဆုံးပိတ်အခြေအနေရက်မှာကျွန်တော်တို့နေတဲ့ဒါကိုပြန်ပြီးဆွေးနွေးခွင့်ရပါတယ်ဆိုတော့ဒီအဥ္စာတွေကတကယ်ပဲဒီကျွန်တော်တို့လုံလောဆယ်မှာတော့ကျွန်တော်တို့ဒီမှာအခက်အခဲဖြစ်နေတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဘယ်လိုဝိုင်းပြီးတည်ဆောက်ကြမယ်ဆိုတဲ့အဥ္စာကိုကျွန်တော်တို့နေနဲ့အခုတည်းတစ်ထပ်တည်းကျွန်တော်တို့ဒီအမြင်တော်တခုကကျွန်တော်သဘောတူညီမှုကိုကျွန်တော်ရရှိခဲ့ပါတယ
်သူတော်ဆောင်လေအမေရိကန်တခွင်အစည်းအဝေးကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်သတော်ဆင်နေနေကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတဆင့်နှာစင်ဖတ်ရှုနိုင်ပါတယ်။သတော်ရှင်တွေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က0939338555လေးဖြစ်ပြီးတော့ fax နံပါတ်ကတော့0939338555နဲ့ဖြစ်ပါတယ်။ email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ အခုတစ်ခါတော့တောက်ကြနေညရဲ့နောက်ဆုံးပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အပတ်စဉ်သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိဆောက်ဖို့လုပ်နေတဲ့ကြောင်မီးသွေးသုံးဓာအပိစိတ်ုံတွေရဲ့အန္တရာယ်တွေအကြောင်းကိုပြောပြပေးပါပါ။မြန်မာနိုင်ငံမှာကြောင်မီးသွေးသုံးဓာအပိစက်ုံတွေတိဆောက်ဖို့အတွက်လုပ်နေတာဟာလာမယ့်ဆယ်စုနှစ်တွေအတွင်းဒေသခံ2,000+ရဲ့အသက်ကိုဆုံးရှုံးရနိုင်တယ်လို့မေလာဇန်းမှာပဲ Harvard တက္ကသိုလ်နဲ့ Greenpeace သဘာဝဝန်ကျင်ထိန်းသိမ်းရေးအဖွဲ့ကသူတို့တွေရထားတဲ့စစ်တမ်းအထောက်အထားတွေနဲ့ပြောခဲ့တာမှာမြန်မာနိုင်ငံရဲ့လက်ရှိလေးထုညဉ့်ဉန်းမှုအခြေအနေဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မှတ်တမ်းအရမြို့ကြီး6မြို့ကိုတိုင်းတာကြည့်တဲ့အခါမှာလေးထုညဉ့်ဉန်းမှုမှာနာမည်ကြီးတဲ့တရုတ်နိုင်ငံဘေကျင်းမြို့ထက် microscopic particles PM လို့ခေါ်တဲ့အန္တရာယ်ပေးနိုင်တဲ့အနုမြူပမာဏရှိတဲ့အမှုန်မှွားလေးတွေဆင်ဆက်ပို့ပြီးများနေတယ်ဆိုတာကိုတွေ့ခဲ့ရတာပါ။ဒါကြောင့်လက်ရှိမှာကြောင်မီးသွေးသုံးဓာအပိစက်ရုံနှစ်ခုနဲ့နောက်ထပ်၈ခုထပ်ပြီးတိဆောက်ဖို့အတွက်လုပ်နေတာတွေကနေစက်ရုံလေပတ်မဲ့တက်တန်း40အတွင်းအချိန်မတိုင်မီတည်ဆုံးသူ8,000+အပါဝင်လူပေါင်း28,000လောက်တည်ဆုံးဖို့များတယ်လို့Greenpeace အဖွဲ့ကတွက်ချက်ထားပါတယ်။မအောင်ဒီလောက်အန္တရာယ်များတယ်လို့ပြောနိုင်တာပါလေ။ American နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ်အေးအေးကြီးကအခုလိုရှင်းပြပါဗျ
။ကြောင်မီးသွေးကိုလောင်စာအဖြစ်သုံးပြီးတော့တရားစစ်ထုတ်တာကကာဗွန်ဒိုင်အောက်ဆိုက်တစ်ခုတည်းမဟုတ်ဘူး။တခြားညဉ့်ဉန်းတဲ့အရာတွေအများကြီးထွက်တယ်။အဓိကအကြောင်းကတော့ကြောင်မီးသွေးကထိုးတွင်းတဲ့ပစ္စည်းဖြစ်တော့သူကိုယ်တိုင်ကပထမအချက်ကသူကလောင်ကျွမ်းမှုမှာအသိပြီးတော့ပြည့်ပြည့်ဝဝမလောင်ကျွမ်းတော့သူ့ကိုအများကြီးရှုရတယ်။အများကြီးရှုတဲ့အခါမှာမှုန်နေအများကြီးထွက်တယ်။ထွက်တဲ့အမှုန်နေတဲ့မှာလည်းသူကဟုတ်မြေအောက်ထက်ရဆိုတော့သူကလူကိုအနည်းဖြစ်စေတဲ့အရာတွေအများကြီးပါတယ်
။လူရေ3,000-4,000လောက်ကိုမီးပေးနိုင်တဲ့မီကန်ဝတ် 900 ထုတ်တဲ့ကြောင်မီးသွေးသုံးဓာအပိစက်ုံတရုံကနေထွက်တဲ့ဝင်းကျင်ညဉ့်ဉန်းစီတဲ့အရာတွေနဲ့သူတို့ကနေပေးနိုင်တဲ့အန္တရာယ်အတိုင်းအတာကိုကြည့်အောင်ပါ
900မီဂါဝတ်လောက်မီအားပေးနိုင်တဲ့စက်ရုံတစ်ခုကိုကြောင်မီးသွေးနဲ့စောင့်မယ်ဆိုလို့ရှိရင်1မီလီယံတန်လောက်ရှိတဲ့ကြောင်မီးသွေးကိုလည်းမီးရှို့ရမယ်။သူထွက်လာမဲ့ကာဗွန်ဒိုင်အောက်ဆိုက်က 3.8 မီလီယံတန်ချိန်ရှိတယ်။နော်အများကြီးထွက်တယ်။ထွက်လာတဲ့ဆာဖာဒိုင်အောက်ဆိုက်ကလည်းတန်1000လောက်ထွက်တယ်။အဲ့ဒီဆာဖာဒိုင်အောက်ဆိုက်က SMO ဖြစ်စီတယ်။အဲ့ SMO ကတက်တော်တွေ၊ကန်တွေ၊အဆောက်အဦတွေကိုပျက်စီးစေတယ်။ထို့အတူနိုက်ထရိုဂျင်အောက်ဆိုက်ကတန်1200လောက်ထွက်တယ်။အဲ့နိုက်ထရိုဂျင်အောက်ဆိုက်ကမီးခိုးမြူလို့ခေါ်တဲ့ smoke ကိုဖြစ်စေတယ်။အဲ့မီးခိုးမြူကလည်းထပ်ပြန်ပြီးတော့ SMO ကိုဖြစ်စေတယ်။နောက်တစ်ခါအမတန်ပြီးမှားတဲ့မှုန်လေးတွေပေါ့နော်။အဲ့ဒါကလည်းတန်900လောက်ထွက်တယ်။သူကလည်းကျန်းမာရေးကိုထိခိုက်တယ်။ဘာလို့လဲဆိုတော့ဒီအဆုတ်ကိုပျက်စီးစေတယ်။တစ်ခါသူက hydrocarbon လို့ခေါ်တဲ့ hydrogen နဲ့ carbon molecule တွေရှိတဲ့ hydrocarbon ကတန်220လောက်ထွက်တယ်။ဘာလို့ထွက်တာလဲဆိုသူကတွင်းထွက်ရုပ်ကျွင်းလန်းစွာဖြစ်တဲ့ကြောင့်မီးရှို့လို့ရှိရင်တေးချာအကုန်လုံးမလောင်နိုင်တဲ့ခါကျတော့မလောင်တဲ့ဟာတွေကလေထဲရောက်သွားတော့အဲ့ဒါဖြစ်တယ်။အဲ့ hydrocarbon တွေကလည်း smoke လို့ခေါ်တဲ့မီးခိုးမြူတွေဖြစ်စေတယ်။တစ်ခါ carbon monoxide ကလည်းတန်920လောက်ထွက်တယ်။ carbon monoxide ကလည်းအဆိပ်ရှိတဲ့ဓာတ်ငွေဖြစ်တယ်။ဒါနဲ့မကသေးဘူးသူကမီးလောင်တဲ့အခါမှာလေပြာကတန်ချိန်3,500လောက်ထွက်တယ်ပြာတွေကိုလေဝဲပြာလို့ခေါ်မယ်အဲ့တချို့ပြာတွေကလေးဓာတ်တွေကအောက်ထဲကိုသူကျသွားတယ်မလေးဓာတ်တွေကမီးခိုးခေါင်းနိုင်ငံတွေထွက်ထို့အတူထွက်လာမဲ့ sulfur dioxide တို့ global တို့ကိုနေတူးတဲ့မြောက်ဖမ်းမှုဆိုရင်ထုံးကြောက်ကိုအမှုန့်ချေပြီးတော့ရေးနဲ့ရောပြီးအဲ့ရမီးခိုးတွေကိုလည်းဖြတ်ရတယ်ဖြတ်တဲ့အခါမှာအဲ့အရေးပြစ်ထည်ထဲမှာလေအဲ့အရေးပြစ်တွေကဘလောက်လောက်ဖြစ်တယ်လဲဆိုတော့တန်3,000-3,000လောက်ထွက်တယ်။အဲ့ဒါတွေကလည်းဒါကအဆိုင်ခဲညစ်ကြီးဖြစ်သွားတယ်။နောက်ပြီးတော့အဲ့လိုဖြစ်တဲ့ပြားတွေအနေအနှစ်တွေမှာကြောင်မီးလေးပြားလည်းပါမယ်။ထုံးကြောက်လည်းပါမယ်။နောက်ပြီးတော့မကောင်းတဲ့အညစ်ကြီးတွေအထူးသဖြင့်ပေါ့နော်။လေးလံတဲ့တထုလို့ခေါ်ရတဲ့ခဲတို့မာကျူရီဆိုတဲ့ပဒါးတို့ဖြစ်တယ်။မာကျူရီဆိုလို့ရှိရင်အဆိပ်ရှိတယ်။တခါအိတ်ထဲမှာလည်းအာဆီနစ်ကလည်း225ပေါင်လောက်ထွက်နိုင်တယ်။ခဲကလည်း114ပေါင်လောက်ထွက်လောက်တယ်။နောက်ပြီးတော့ကက်ဒမီယမ်ဆိုတဲ့ဟာတဲ့တထုကလည်း44ပေါင်လောက်ထွက်တယ်။နောက်ပြီးတော့တခြားအဆိပ်ရှိတဲ့လေးလံတဲ့တထုတွေပေါ့အထူးသဖြင့်ပဒါးပဒါးကဝေးရပါအချုံရင်းချက်ဖြစ်စေတယ်။အုံနောက်ကိုလည်းပြက်စေတယ်။နောက်ပြီးတခြားရောဂါတွေလည်းဖြစ်စေတယ်။နောက်ပြီးတော့လည်း acid rain ဆိုတဲ့ဒီ acid မိုးရွာတဲ့ခါမှာအဲ့ acid မိုးကကြောက်တုံးတွေပေါ်ကျသွားလို့ရှိရင်အဲ့ကြောက်တုံးတွေပေါ်လို့ဆိုကြောက်တုံးတွေကြောက်လို့ကြောက်တုံးတွေထဲကမာကျူရီယာတဘာဝလောက်ဖြစ်တဲ့ပဒါးကထွက်လာတယ်။အဲ့ထွက်လာတဲ့ပဒါးကိုတရဝအကောင်အသေးလေးဆ sabu sini pito. Elari yo tuwa sala rushi. Makuria dababa dapyang dabiro. Ela amadama sepine. Uranium the baro, uranium that the union in the little tote.
Jamie Tweto, Dabi Sangani. Agulo Lugo and the epinine. Tarupi siri twala nayon nemagababu. Di sayon leba yagani twalare. A pura go tain people to losong yamale. Bere sojo riga, she nibale.
Jamie, don't da be sayon nigga. Chimare da ari toare kama ea, a puda tota. A puda sayon you, e onlo the yene, lebi e kare. Or a year ago, then ya you are the Yadopi, yet do chown or pillar what you are. You be the ship, a can be loching, the puda a year ago to a nego you are a mula, yet do chown or pillar, pianbido, pura come at party the less raw. เกียปูตัวเลยนโกก็ปูจิ่งแท้6-degree Fahrenheit หลอกเย็นนี่ตอนนี้ได้ใส่อยู่เนี่ยติดลงเลยมั้ยสุเยติดลงปูนี่มาเว้ยเลยไอ้ลูกปูเลยสรเยได้มานี้ไหนเนี่ยตะตวาเลดิอ่ะตะชู่นโกเนี้ยซวยตะตวาเลยอ่ะมะนี้ไหนเนาะปูได้จังปะเนาะอะแล้วตะตวาเลยเนี่ยปုံซันนี่เนาะนี้ไหนเนี่ยตะตวาอมิวซาเลยอ่ะกုံเปียงตัวเลยท้องซันก็รอ
တဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်ရေကိုမထိခိုက်အောင်နောက်ရှိဟာစနစ်ကိုမထိခိုက်အောင်ဆိုရင်ဆုပ်ယူလိုက်တဲ့ရေနဲ့ပြန်ပြီးတော့ဆက်ရင်ကိုလှဲပတ်ပြီးတော့ချပြလိုက်တဲ့ရေနဲ့ကအပူချိန်ကသုံးဒီဂရီစင်တီဂရိတ်၄ဒီဂရီစင်တီဂရိတ်ကပဲကွာရမယ်ဒါမဲ့တကယ်တကယ်ကျတော့အဲ့လိုမျိုးမဟုတ်ဘူးပိုးကွာနေတယ်။ကြောင်မီတွေ့တော့ဒါဘေးဆိုင်အောင်ကြောင့်ဝန်းကျင်ရေလူကိုအ နာဖြစ်ပါတယ်ဒီလိုဝင်းကျင်လေးရုတဲကိုမရောက်အောင်တန့်စင်တဲ့ကြောင်မီးသွေးထုတ်လုံနည်းတွေနဲ့တတ်နိုင်သမျှနည်းပညာတွေဘလောက်ပဲသုံးသုံးရလာတဲ့ပြားတွေကိုစွန့်ပစ်တာတွေပြန်သုံးတာတွေနဲ့ဖြည့်ရှင်းပေးရတာဖြစ်ပြီးဒီလိုဖြည့်ရှင်းတဲ့နေရာမှာတိုးတက်တဲ့နိုင်ငံတွေမှာတော့ဘလို့ပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ။အကြခင်ချိန်တွေမှာကျွန်တော်တို့ရဲ့အစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုကစပြီးတော့သတင်းချင်းချုပ်ကိုမတ်ခင်ဖြူတွေကတလဲကြင်ညာပြီးမှာဖြစ်ပါတယ်ခင်ဗျာ
။ရာဟုခဖေရှားခံရတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးမှုတွေရပ်တန့်မှု FBI ညွှန်ကြားရေးမှူးဟောင်းကိုသူဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာထရမ့်မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားအစိုးရအကြားဆက်နွယ်မှုတွေနဲ့ရုရှားဘက်ကဝင်ရောက်ဆွတ်ဖက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးဖို့အထူးရှိနေတဲ့အူခက်အဖို့ကိစ္စမှာလည်းသူ့ဘက်ကမေးခွန်းထုတ်ခဲ့တာမျိုးမရှိဘူးဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီပြည်တွင်းမှာပြဿနာတွေအများအပြားရင်ဆိုင်နေရတဲ့အချိန်မှာပဲဒီနေ့မှာတော့ဒီသမ္မတအဖြစ်နဲ့ပထမဆုံးနိုင်ငံတကာခီးစင်တရက်ကိုစတင်မှုရှိပါတယ်။ Saudi Arabia နဲ့ Israel အပါအဝင်အရှေ့အလယ်ပိုင်းနဲ့ဥရောပ၅နိုင်ငံကိုသမ္မတထရမ့်ခီးထွက်မှာပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျမ်းမာရေးအခြေအနေဟာအရင်ကထက်ပိုပြီးတော့တိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး၅ဦးပါအဖွဲ့ကအုံနောက်နဲ့အာယုံကျော်စေကုဌာနဌာနမှူးဒေါက်တာဝင်းမင်းသက်ကသတင်းတောက်တွေကိုပြောပါရယ်။သူရဦးတင်ဦးတယောက်ကုသမှုခံယူနေတဲ့ရန်ကုန်ပြည်သူစေယုံကြီးအထူးကျမ်းမာကုသဆောင်ကိုဆရာတော်အရှင်ဆန္ဒတိကလည်းဒီနေ့မိုးလွယ်ပိုင်းတော့ကကြွားရောက်ပြီးတော့သူရဦးတင်ဦးကိုအပိစကမိတ်ကြားသွားပါရယ်။အသက်62နှစ်အရွယ်သူရဦးတေဦးဟာပေါထုနေတော့ကနေအိမ်ရချိုးခဲတဲ့မှာချော်လဲပြီးမိသွားတာကြောင့်စေယုံကိုအေးပေါ်ပို့လိုက်ရတာပါ။အန်ဒီပါတီအတွက်အဓိကမန္တန်ကြီးတစ်ခုဖြစ်တယ်လို့တမိုးထားပြောဆိုကြတဲ့သူရဦးတေဦးဟာမြန်မာနိုင်ငံအာဏာရှင်ဆန့်ကျင်ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုမှာအထူးထင်ရှားတဲ့တပ်မတော်ဗိုလ်ချုပ်ကြီးဟောင်းတူဦးဖြစ်ပါရဲ့ရှင်။တရုတ်သမ္မတရှီချင်းပင်ကဒီတောက်ကိုရီးယားနဲ့ဖြစ်နေတဲ့တင်းမာမှုတွေအဆုံးသက်ရေးကူညီဖြည့်ရှင်းပေးဖို့ဆန္ဒရှိပါတယ်လို့ပြောဆိုလိုက်ပါတယ်။တောက်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ချေချမှုကနေကာကွယ်ဖို့ THAAD လို့ခေါ်တဲ့ဒီနည်းပညာအစစ်မြေအမေရိကန်ဒုံးကျည်ကာကွယ်ရေးစနစ်ချထားလိုက်အပြီးဒီတရုတ်နဲ့ဆက်ဆံရေးကတင်းမာလာခဲ့တာပါ။
ဒီလိုတင်းမာလာတဲ့အပေါ်မှာပြည်လဲအောင်ဖြည့်ရှင်းဖို့ဆန္ဒရှိတဲ့အကြောင်းပြုသမ္မတကပြောဆိုသွားတာပါရှင်
။သတင်းကြေညာကိုမခင်ဖြူထွေးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရင်းမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynne ဖြစ်ပါတယ်။ VO American အသံညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.